Welcome to the Voice of America in Burmese.
민글라 나네 키마크냐 도라시냐 스윈란 챵미 자바지 뷰 아메리칸 당가 2018 쿠네 잔와일라 25 예 자다브리니 나네킨 시시니고 아메리칸 비롱수 묘로 워싱턴 DC 가니 다이야이 톡르엔 페니 바비 라이노미다 32 40 48 도 비엔 VOA 의 페이스북 사메나 피테 VOA 버미스 뉴스 마레 체인에 드비니 나신 나냐 바레 크냐 ကျွန်တော်စံမူပါခင်ဗျာအခုမနက်ခင်းစီစဉ်နေကိုတာဝန်ယူတင်ဆက်ပေးမှာပ
ါကျွန်တော်ကတော့ကြော်စံသားပါခင်ဗျာတခိုင်းအရေးနိုင်ငံတကာအကြံပေးအဖွဲ့ကအမေရိကန်နိုင်ငံသား Bill Richardson တုတ်ထွက်လိုက်ပါတယ်အမေရိကန်အထက်လွှတ်တော်လူမျိုးစုခေါင်းဆောင် Mitch McConnell ဟာဒေါန်ဆန်းစုကြည်နဲ့ရင်းနှီးတဲ့အတွက်ရူဟင်ဂျာအရေးမှာမတက်ကြွဘူးလို့အထက်လွှတ်တော်အမတ်တချို့ကဝေဖန်လိုက်ကြပါတယ်အကြံဖက်အစုရေအပေါ်ပါကစ္စတန်အစိုးရစောင့်ကြည့်အရေးယူမှုစီးမစီးကလဒမကလုံခြုံရေးကောင်စီကော်မတီကသွားရောက်လေ့လာမှာဖြစ်ပါတယ်ဒီလိုသတင်းတွေကိုတော့ခင်မျိုးစနဲ့အတူကြီးညာသွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေကြီးညာအပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော
့ I don't want to be part of a whitewash and I felt it's best that I resign immediately
ရခိုင်ပြည်ပခရေးအကြံပေးဖို့မြန်မာအစိုးရကအစ်စ်ဖွဲ့စည်းလိုက်တဲ့နိုင်ငံတကာအကြံပေးအဖွဲ့ကနေနှုတ်ထွက်လိုက်တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးဟောင်းဘီရစ်ချတ်ဆင်ပြောဆိုသွားတာဖြစ်ပါတယ်။သူဘာကြောင့်အခုလိုနှုတ်ထွက်သွားရတာပါလဲ။အပြည့်စုံကိုနောက်ပိုင်းမှာစောင့်မျှော်နားဆင်နေပါတယ်။ဒါအပြင်ဒီဖြစ်ရပ်ပေါ်တုံ့တက်ပြောဆိုမှုတွေနောက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ခေါ်ဖို့မြန်မာဘက်ကအဆင်သင့်ဖြစ်နေပေမဲ့ဒုက္ခသည်တွေကတော့ပြန်ဖို့စိုးရိမ်နေကြတယ်ဆိုတဲ့အခြေအနေထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလူသက်မှုနဲ့တည်ထောင်အပြစ်ပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အမှုမှာတရားရုံးကိုစိုးရရှိနေတဲ့ခုခံချိပောက်ွင့်ရချင်းထတ်တူပြလိုက်တဲ့ဆိုတဲ့အကြောင်းစားတဲ့သတင်းလွှာတွေကိုနားဆင်ကြရပါမယ်။ဒုတိယပိုင်းမှာတော့အပတ်စဉ်မြန်မာရေးတုံးသက်ချက်အပအဝင်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံသားနဲ့ဒေါခင်မျိုးတက်တူကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်နိုင်ငံသားတူဖြစ်တဲ့ Bill Richardson ဟာရခိုင်ပြည်ပခအတွက်မြန်မာအစိုးရကအစ်စ်ဖွဲ့စည်းလိုက်တဲ့နိုင်ငံတကာအကြံပေးအဖွဲ့ကနေဗုဒ္ဓဟူးနေ့မှာနှုတ်ထွက်သွားပြီဖြစ်ပါတယ်။ဒီဘက်ကမြန်မာနိုင်ငံပြောင်းလဲအောင်သတိထင်ရှားလှုပ်ဆောင်မဲ့အဖွဲ့အစည်းမဟုတ်ဘူးလို့ပြောကြရင်တွတ်ထွက်ခဲ့တာဖြစ်ပါတယ်။အဲ့ဒီဗုဒ္ဓဟူးနေ့မှာပဲသူဟာမြန်မာနိုင်ငံပြောင်းလဲထွက်ခေါ်သွားခဲ့ပြီလေဖြစ်ပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်အတွင်းအမကန်ရှိတဲ့ငင်းချမ်းတည်ငင်ရေးဖွံ့ဖြိုးရေးအပြင်းထန်လိုအပ်နေချိန်မှာစစ်မှန်တဲ့မူဝါဒအပြောင်းလဲကိုဆန့်ကျင်နေတဲ့ဒီအကြံပေးအဖွဲ့ကအစိုးရလုံခြုံရေးကိုဝိုင်းထောက်ခံနေမဲ့အဖွဲ့မျိုးဖြစ်နေတယ်လို့ရီချတ်ဆန်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။New Mexico ပြည်နယ်အုပ်ချုပ်ရေးဟောင်းအုပ်ချုပ်ရေးမှူးဟောင်းသမ္မတ Bill Clinton ဆိုရလက်ထက်ကဝန်ကြီးဆိုင်ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအဖြစ်လည်းတာဝန်ထမ်းဆောင်ခဲ့သူ Bill Richardson ဟာအဖွဲ့ဝင်ဆွေးဥပါရခိုင်အကြံပေးအဖွဲ့ရခိုင်ပြည်နယ်ကိုပထမဦးဆုံးအကြိမ်သွားရောက်မဲ့နေ့မှာပဲအခုလိုနှုတ်ထွက်ကြောင်းပြောကြားလိုက်ကြပါအဲ့ဒီဒေသကနေပြီးပြီးခဲ့တဲ့9လအတွင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အင်ဂျင်မဲ့ကိုဘင်္ဂလားဒေ့ရှ်ဘက်ကိုရူဟင်ဂျာဒုက္ခသည်ခုနှစ်သိန်းလောက်ထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂဆိုထားပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့နဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့တွေ့ဆုံပွဲအပြီးနှစ်ရက်အကြာမှာပဲမစ္စတာရစ်ချတ်ဆန်ကဒေါက်တာဆန်းစုကြည်ဟာ moral leadership ကျင်းဝတ်သိက္ခာအရာခေါင်းဆောင်မှုကင်းမဲ့နေတယ်လို့ဆွဆွဲလိုက်ပါတယ်။ဒါအပြင်သူတို့နှစ်ဦးဟာရခိုင်ရင်းနဲ့ပတ်သက်ပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဖန်ဆီးယုံကြည်ခံရတဲ့ Reuters သတင်းသမားနှစ်ဦးရဲ့အကြောင်းပြောရတာကနေစကားမြခဲ့ကြတယ်လို့ရှက်စင်ကဆိုပါတယ်ဒီပြဿနာဟာအကြံပြုအဖွဲ့ရဲ့အလုပ်မဟုတ်ဘူးလို့ဒေါအောင်ဆန်းစုကြည်ကပြောကြောင်းနဲ့သူတို့နှစ်ဦးဟာညပိုင်းညစာစားပွဲအထိဆက်ပြီးအခြေတင်ညှဉ်းပန်းခဲ့ရတယ်လို့လည်းပြောပါတယ်ဒေါအောင်ဆန်းစုကြည်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာပြန်ကြားခြင်းမရှိသေးပါဘူးခင်ဗျာ
အမေရိကန်အထက်လွှတ်တော်မှာပါတီကြီးနှစ်ဆလုံးကအမတ်တွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကအထက်လွှတ်တော်အများစုခေါင်းဆောင် Mitch McConnell ဟာမြန်မာခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့သူတို့အကြားအဆက်အသွယ်ရှိနေတဲ့အတွက်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးအရေးယူမဲ့ကိစ္စကိုအချိန်ဆွဲထားတယ်လို့ဆက်ဆွဲလိုက်ပါတယ်။တခုတည်းသောပြဿနာကအထက်လွှတ်တော်အမတ် Mitch McConnell နဲ့ဒေါန်ဆန်းစုကြည်တို့ကြားရင်းရင်းနှီးနှီးဆက်ဆံရေးရှိနေတဲ့ကိစ္စပဲဖြစ်တယ်လို့အထက်လွှတ်တော် Illinois ပြည်နယ်အမတ် Dick Dunlap VOA ကိုပြောပါတယ်။မြန်မာစစ်တပ်လက်ထက်မှာရိုဟင်ဂျာတွေဒုက္ခရောက်နေရတယ်ဒေါန်ဆန်းစုကြည်နေနဲ့ဒါကိုရက်တောင်လှုပ်ဖို့လိုအပ်တယ်ဆိုပြီးဒီပြဿနာကိုဆွေးနွေးဖို့အချိန်ချင်းစ조사ခဲ့ပေမဲ့အထက်လွှတ်တော်မှ Mitch McConnell နဲ့တခြားလူတွေကဒီဆွေးနွေးမှုကိုရပ်ပစ်တယ်လို့ဆိုပါတယ် Mr. McConnell က ဒေါန်ဆန်းစုကြည်ကိုဖမ်းဆီးချုပ်နှောင်ခဲ့တဲ့စစ်ဆေးအပေါ်မှာဒဏ်ခတ်အရေးယူမှုအများအပြားကိုအဓိကကမကထလှုပ်ဆောင်ခဲ့သူဖြစ်ပါတယ်ဒေါန်ဆန်းစုကြည်လွတ်မြောက်လာခဲ့ပြီးသူ့ရဲ့ပါတီဟာ2015ရွေးကောက်ပွဲဝင်ရောက်ပြီးတော့အနိုင်ရခဲ့သူဒါလည်းဖြစ်ပါတယ်မစ္စတာမစ်မက်ကောနက်ကပြီးခဲ့တဲ့စက်တင်ဘာလကကြေညာချက်တစ်ခုမှာမြန်မာဘင်္ဂလားဒေ့ရှ်နေဆက်ကလူမှုဒုက္ခကြုံရသူတွေရဲ့အခြေအနေအတွက်များစွာစိတ်မကောင်းဖြစ်ရပေမဲ့ဒေါန်ဆန်းစုကြည်ကိုလူသိရှင်ကြားရှုံချတာဟာမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အပြည့်အစုံမဆောင်နိုင်ဘူးလို့ဆိုပါတယ်ဒစ်ခ်ဒါဗင်နဲ့အတူဂျွန်မက်ကိန်းမာကိုရိုဘီယိုတင်ကိန်းတို့အပါအဝင်အထက်လွှတ်တော်မှ14ရောက်တို့ကရိုဟင်ဂျာနဲ့တခြားတိုင်းရင်းသားတွေဒုက္ခရောက်ရှိတဲ့အကြမ်းဖက်မှုတွေကိုရှုံချပြီးဒီလောက်ရတွေကိုချက်ချင်းရပ်ဖို့အတွက်ဆုံးဖြတ်ချက်တွေကိုယမန်နေ့ညနေပိုင်းမှာပဲအဆိုပြုခဲ့ကြပါတယ်
။ဒါဗော့စ်မြို့မှာပြုလုပ်မဲ့ကမ္ဘာစီးပွားရေးညီလာခံကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်လာမှာဖြစ်တဲ့အတွက်ဆွစ်ဇာလန်နိုင်ငံမြို့အများပန်းပြန်မှာလူပေါင်းများစွာကန့်ကွက်ဆန္ဒပြနေရပါတယ်။သမ္မတထရမ့်ဟာဆွစ်ဇာလန်နိုင်ငံကိုကြာသပတေးနေ့ရောက်ရှိပြီးကမ္ဘာစီးပွားရေးနိုင်ငံရေးခေါင်းဆောင်တွေကိုသူ့ရဲ့အမေရိကန်ဘက်ကစကားကိုပြောကြဖို့ရှိပါတယ်။ဆွစ်ဇာလန်ကိုမရောက်လာခင်မှာပဲသမ္မတထရမ့်ရဲ့စီးပွားရေးအကြံပေးတွေကကမ္ဘာပေါ်မှာအမေရိကန်တို့ရဲ့ရှင်ပြိုင်နိုင်စွမ်းကိုတိုးမြှင့်ဖို့မဟာဗျူဟာအပေါ်သုံးသပ်နေရပါတယ်။သူနဲ့အတူလိုက်ပါလာမဲ့ဗန်ဒါရေးဝန်ကြီးစတီဗ်မနူချင်းကတော့ဒေါ်လာတန်ဖိုးကိုသုံးနှစ်အတွင်းအနေဆုံးချဖို့ထောက်ခံတင်ပြထားပါတယ်။ဒေါ်လာဈေးကြရင်ကုန်သွယ်ရေးနဲ့အခွင့်အလမ်းကောင်းတွေရရှိလာနိုင်တယ်လို့သူကပြောပါတယ်။သမ္မတထရမ့်ကနေအောင်ကြီးစွန်းအင်သွန်ဆိုလာပြားလိုပစ္စည်းမျိုးတွေပေါ်မှာသွင်းကုန်ကုန်တိုးကောက်ခဲ့ပေမဲ့ဒါတွေဟာကမ္ဘာနဲ့ထိတွေ့ဆက်ဆံရေးမူဝါဒအပေါ်ဆင့်ကျင်ရမရောက်နိုင်ဘူးလို့လည်းဆိုပါတယ်
။ American Gymnastic ကာယအလှအားကစားဆိုင်ရာဆေးပညာရှင်ဟောင်း Larry Nassar ကိုအသက်7နှစ်အောက်လောက်ထိငဲတဲ့အမျိုးသမီးကာယအလှပြိုင်ပွဲဝင်နေပေါ်မှာလိမ့်မှုဆိုင်ရာစော်ကားမှုနဲ့အပြစ်ရှိကြောင်းတွေ့ရှိရတဲ့အတွက်ထောင်နဲ့185နှစ်ချမှတ်လိုက်ပါတယ်။လိမ့်မှုဆိုင်ရာပထမအဆင့်စော်ကားမှု10ခုကိုကျူးလွန်ခဲ့ကြောင်းနက်ဆာကနိုဗ ెంబ ာလတည်းမှာဝန်ခံခဲ့တာဖြစ်ပြီးသူ့ကိုဗုဒ္ဓဖူးနေမှာတော့မီရှိဂန်တရားရုံးတရားသူကြီးကလည်းပြစ်ဒဏ်ချမှတ်လိုက်တာပါ။သူကကလေးငယ်တွေလိမ့်မှုကျူးလွန်အောင်လှုပ်ဆောင်မှုတွေကြောင့်ထောင်နဲ့အနှစ်60ချထားတာခံခဲ့ရပြီးဖြစ်ပါတယ်။သူ့အတွက်မီရှိဂန်ပြည်နယ်လန်ဆန်မြို့တရားရုံးမှာ January 16ရက်နေ့ကစတင်ကြားနာခဲ့ရမှာသူ့ဒဏ်ကိုခံခဲ့ရသူပေါင်းအယောက်160လောက်ကသူတို့ဖြစ်စဉ်တွေကိုတင်ပြခဲ့ကြတာဖြစ်ပါတယ်။သူကျူးလွန်ခဲ့တဲ့အားကစားသမားတွေထဲမှာ American Olympic ရွှေတံဆိပ်ဆုရှင်တွေဖြစ်တဲ့ Simon Bellis, Gabby Douglas နဲ့ Mac Kayala Maroney တို့လည်းပါဝင်ပြီးသူတို့ဟာမကြသေးခင်လတွေထဲမှာပဲ NASA ရဲ့စိတ်ကူးတမှုခံယူစင်မှာအကျူးလွန်ခံရတာလို့ပြောပါတယ်။ American ကာယအလှအားကစားဆိုင်ရာအုပ်ချုပ်ရေးအဖွဲ့ဟာလူမှုအမြင်မကြီးလင်မှာကိုရှောင်ရှားဖို့အကျူးလွန်ခံရသူတွေရဲ့တိုင်ကြားမှုကိုလှည့်လျူရှုခဲ့တယ်လို့ခံရသူအများပြားကဆွဆွဲပါတယ်။ March လထဲမှာအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌနဲ့အမှုဆောင်ချုပ်တို့နှုတ်ထွက်သွားခဲ့တယ်လို့တနင်္လာနေ့မှာတော့ဒီအုပ်ချုပ်ရေးဘုတ်အဖွဲ့ဝင်လူကြီးတုံးနှုတ်ထွက်သွားပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင
်။ဝါရှင်တန်မြို့ရော VOA ကသတင်းများဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေအထူးသဖြင့်ကလေးငယ်တွေပြန်မလာခင်မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာစာနာမှုအတောက်ပံ့ရရှိစေရေးနဲ့လူမျိုးရေးတွတ်တက်ကောင်းမွန်အောင်လှုပ်ထွားရမယ်လို့ UNICEF ကကုလသမဂ္ဂကလေးများရမုံအဖွဲ့ကပြောကြားလိုက်ပါတယ်။ဒုက္ခသည်တွေအနေနဲ့58ရခိုင်နှုန်းဟာကလေးတွေဖြစ်ပြီးအများစုဟာသူတို့ကြုံတွေ့ကြရတာတွေရောကြောက်စိတ်ဝင်ကြစေဖြစ်တယ်လို့ UNICEF တွဲဘက်အမှုဆောင်ညွှန်ကြားမှု Justin Fawcett ကဆိုပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေရပ်ဆိုင်းပစ်စေဖို့အတွက်ရည်ရွယ်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကဗုဒ္ဓဖူးနေမှာမြောက်ကိုရီးယားပေါ်မှာအရေးယူမှုအသစ်တွေကိုချမှတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ကာကွယ်ရေးခန္ဓာမှာတုံးမှုအတွက်ဒေါ်လာတန်နဲ့ချီတန်ကြီးရှိတဲ့တပ်တုတွေနဲ့တခြားပစ္စည်းတွေတင်ပို့ရမှာအကူအညီပေးခဲ့တဲ့တရုတ်အခြေစိုက်ကုန်သွယ်ကုမ္ပဏီနှစ်ခုအပါအဝင်အဖွဲ့အစည်း၉ခုကိုအမေရိကန်ဘဏ္ဍာရေးဌာနကအရေးယူလိုက်တာပါ။တရုတ်ရုရှားနဲ့ရုရှားတောင်ပိုင်းမှာရှိတဲ့အခါစီယာဒေတာမှာစီးပွားရေးလှုပ်ဆောင်တဲ့လက်ရှိအာဏာရကိုရီးယားအလို့သမားပါတီကအဖွဲ့ဝင်တွေအပါအဝင်လူပုဂ္ဂိုလ်76ဦးကိုလည်းပြစ်မှတ်ထားအရေးယူတာပါ။အမေရိကန်နိုင်ငံသားတွေနဲ့စီးပွားရေးလုပ်ဖို့တားမြစ်ထားတဲ့ဒဏ်ခတ်အရေးယူလိုက်တဲ့ပုဂ္ဂိုလ်တွေကိုအဲ့ဒီနိုင်ငံတွေကနှင်ထုတ်ဖို့လည်းပြောပါတယ်
။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကစုံကြည့်စည်းမှာထည့်သွင်းထားတဲ့အဖွဲ့အစည်းတွေအပေါ်ပါကစ္စတန်အစိုးရရဲ့လှုပ်ဆောင်မှုကိုလေ့လာဖို့က လာသမဂါလုံငွေကောင်စီကိုယ်စားလှယ်အဖွဲ့တစ်ခုဒီပတ်တွင်မှာပဲပါကစ္စတန်ကိုသွားရောက်မှာဖြစ်ပါတယ်အခုလိုကုလသမဂ္ဂကော်မတီသွားရောက်မဲ့ကိစ္စဟာအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ဂျမတ်အာဒူဝါအဖွဲ့ခေါင်းဆောင်ဟာဖက်ဆာဟီဒ်ကိုပါကစ္စတန်ကတရားစွဲဖို့ပြက်ကွက်တဲ့အတွက်လည်းဖြစ်ပါတယ်ပါကစ္စတန်ဝန်ကြီးချုပ်ကတော့ဟာဖက်ဆာဟီဒ်ကိုတရားစွဲဖို့အတွက်လုံလောက်တဲ့စက်စစ်အထောက်အထားမရှိဘူးလို့ဆိုပါတယ်
အငင်းပွားဝဲရုပ်ရှင်ကားတကားယုံတင်ငန်းကြီးတက်လို့မှအိန္ဒိယနိုင်ငံမျိုးအများအပြားမှာစိတ်ဆိုးဒေါသထွက်နေတဲ့လူကကားတွေမိရှုပ်ပြီးရုပ်ရှင်ရုံတွေဖျက်ဆီးပါတယ်ပတ်မာဘတ်ရုပ်ရှင်ကား14ရာစုဟင်းယူမီဗျာတဘာကြောင့်ရိုက်ကူးထားတာဖြစ်ပြီးယုံတင်မှုတည့်ရဲ့လို့မှာပဲဒေးလီမျိုးတော့ပြင်မဲ့မှာအခုလို့ဖြစ်ပွားခဲ့တာပ
ါ
တင်တဲ့ရောက်နိုင်ငံတကာသတင်းတွေကိုဥကြစံသားနဲ့ဒေါခင်မျိုးသက်တို့ကြီးညာတော့တာဖြစ်ပါတယ်အခုတော့သတင်းလွှာတွေတင်ဆက်ဖို့အချိန်ရောက်လာပါပြီမြန်မာနိုင်ငံကိုရောက်ရှိနေတဲ့ American War ရဲ့တပ်တမန်ဟောင်း Bill Richardson ဟာရခိုင်ပြည်ပခါကြီးအကြံပေးဖို့အတွက်မြန်မာအစိုးရကအစ်တဖွဲ့စည်းလိုက်တဲ့နိုင်ငံတကာအကြံပေးအဖွဲ့ကနေမနေ့ဗုဒ္ဓဟူးနေ့ကရုတ်တရက်နှုတ်ထွက်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံကနေချက်ချင်းထွက်ခွာသွားပါတယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ရခိုင်အကြံပေးအဖွဲ့နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံရမှာဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောင်နှစ်ယောက်ကိစ္စမြန်မာတရတာဆောင်ရွက်ပြီးဖို့သူ့ရဲ့ပန်ကြားချက်ကိုဒေါအောင်ဆန်းစုကြည်ဘက်ကဒေါသနဲ့တုတ်ပြန်ဆွေးနွေးမှုကိုသူ့အနေနဲ့စိတ်မကောင်းဖြစ်မိတဲ့အကြောင်းမစ္စတာရစ်ချက်ဆင်ကပြောပါတယ်မြန်မာနိုင်ငံကမထွက်ခွာခင် AP နဲ့ရိုက်တာသတင်းဌာနတွေနဲ့ဘီလူချက်ဆင်တွေ့ဆုံမေးမြန်းထားချက်ကိုမတ်အင်ဂျင်နိုင်ကကောက်နှုတ်တင်ပြပေးမှာပါ
New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့အပြင်သမ္မတ Bill Clinton အစိုးရဟောင်းလက်ထက်ကစွမ်းအင်ဝင်ကြီးအဖြစ်ထမ်းဆောင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာ American သံတမန်ကြီးဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူ Bill Richardson ဟာအဖွဲ့ဝင်10ဦးပါရခိုင်အကြံပေးအဖွဲ့ရခိုင်ပြည်နယ်ကိုပထမဆုံးအကြိမ်တွားရောက်တဲ့နေ့မှာပဲအခုလိုနှုတ်ထွက်ကြောင်းပြောကြားလိုက်တာပါသူအနေနဲ့အကြံပေးအဖွဲ့ကနေနှုတ်ထွက်ရတဲ့အဓိကအကြောင်းရင်းဖြစ်အဲ့ဒီအကြံပေးအဖွဲ့ဟာရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဖုံးဖိဖို့စူးစမ်းနေတဲ့အတွက်သူအနေနဲ့မြန်မာအစိုးရရဲ့အခုလိုလှုပ်ဆောင်မှုမှာမပါဝင်လိုတဲ့အတွက်ဖြစ်ကြောင်း Mr. Richardson ကပြောပါတယ
် I don't want to be part of a whitewash and I felt it's best that I resign
ကျွန်တော်အနေနဲ့ပြဿနာကိုဖုံးဖိရမှာမပါခြင်းမဟုတ်ဒါကြောင့်ကျွန်တော်ချက်ချင်းနှုတ်ထွက်လိုက်တာဟာအကောင်းဆုံးဖြစ်မယ်လို့ကျွန်တော်ခံစားမိပါတယ်
ဒါအပြင်အခြားကြံပေးအဖွဲ့ဝင်တွေနဲ့အတူတနင်္လာနေ့ကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာမပြေမလည်ဖြစ်ခဲ့တယ်လို့ Bill Richardson ကပြောပါတယ
်I was very unhappy and distressed by Dawn San Suu Kyi reaction to my plea that this issue
ဒါတရင်တော်တရဲ့ကိစ္စမှာမြတ်မြတ်တရတဲ့မြင်းမြန်ဆန်းဆန်းဆောင်ရွက်ဖို့ကျွန်တော်ရဲ့မိတ္တာရက်ခံပန်ကြားချက်ပေါ်ဒေါအောင်ဆန်းစုကြည်ရဲ့တုံ့ပြန်လိုက်တဲ့အပြစ်မှုကိုကျွန်တော်အမတန်စိတ်မကောင်းဖြစ်ရပါတယ်ဒရင်အောင်နှစ်ဦးရဲ့ကိစ္စနဲ့ပတ်သက်လို့သူ့ရဲ့အမျက်ဒေါသကိုပောက်ကွဲလို့နီးပါးဖြစ်သွားပြီးတော့အစိုးရလျှို့ဝှက်ချက်ဥပဒေနဲ့ပတ်သက်တဲ့ကိစ္စတွေဖြစ်နေတယ်လို့ပြောတဲ့အပြင်ဒါကိုအကြံပေးအဖွဲ့ဝင်တဦးအနေနဲ့ပြောရမယ့်အလို့မဟုတ်ပါဘူးလို့လည်းသူကပြောပါတယ်ကျွန်တော်တို့နှစ်ယောက်ကြားအပြန်အလှန်ပြောဆိုမှုတွေဟာတော်တော်လေးကိုပြင်းထန်ခဲ့ပါတယ
်ဒီမပြေလည်မှုဟာလည်းညစာစားပွဲမှာဆက်လက်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်အခုလိုဖြစ်ရတဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘက်ကရောပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးဘက်ကရောသတင်းဌာနတွေကိုတစုံတရာတုံ့ပြန်ဖြေကြားခြင်းမရှိသေးပါဘူးဒါအပြင်မြန်မာအစိုးရအရာရှိတွေနဲ့တုံ့ရက်ကြဆွေးနွေးမှုတွေအတွင်းသတင်းမီဒီယာကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့တွေနဲ့နိုင်ငံတကာလူ့အဖွဲ့အစည်းတွေပေါ်ရေပုံရအဖြစ်ပြစ်တင်ရှုတ်ချမှုတွေပြုလုပ်ခဲ့တာတွေ့ရတဲ့အတွက်သူ့အနေနဲ့အံ့ဩသင့်မိတဲ့အကြောင်းမစ္စတာရစ်ချက်ဆန်ကပြောပါတယ်အထူးသဖြင့်ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံတကာအပေါ်ထားတဲ့သဘောထားအမြင်တွေဟာအတော်လေးကိုမှားယွင်းနေတယ်လို့သူကအခုလိုပြောပါတယ
် She believes there's a concerted international effortagainst Myanmar and I
မြန်မာ့စံကျင်မှုနိုင်ငံတကာကပူးပေါင်းကြံစည်နေတယ်လို့ဒေါအောင်ဆန်းစုကြည်ကယုံကြည်နေတာဟာမှားယွင်းနေတယ်လို့ကျွန်တော်မြင်ပါတယ်မြန်မာနဲ့ပတ်သက်တဲ့ပြဿနာအလုံးအတွက်နိုင်ငံတကာသတင်းမီဒီယာတွေကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့တခြားအစိုးရအဖွဲ့အစည်းတွေကိုဒေါအောင်ဆန်းစုကြည်ကပြစ်တင်ဝေဖန်ပြောဆိုပါတယ်ဒီလိုဖြစ်ရတာဟာသူ့အနားမှာရှိနေတဲ့အတန်အကျောင်းလို့ကျွန်တော်ထင်ပါတယ်သူတို့တွေဟာဒေါအောင်ဆန်းစုကြည်ကိုပုံမှန်လင်းလင်းအကြံဉာဏ်တွေမပေးကြဘူးလို့ကျွန်တော်ယူဆပါတယ်
Bill Richardson ဟာ1980ခုနှစ်တွေကတည်းကဒေါအောင်ဆန်းစုကြည်နဲ့တည်ကျမ်းခဲ့ပြီးဒေါအောင်ဆန်းစုကြည်ပေါ်မှာလည်းအလွန်ပဲလေးစားသူတစ်ဦးဖြစ်ပါတယ်။ဒါကြောင့်အခုလိုရခိုင်အရေးကိစ္စအပြင်ဆွဆွဲမှုတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကကျင့်ဝတ်သိက္ခာပိုင်းအရာခေါင်းဆောင်အဖြစ်ပြသနိုင်ခြင်းမရှိခဲ့တဲ့အတွက်သူ့အနေနဲ့ဝန်ထမ်းမိကြောင်း Mr. Richardson ကပြောပါတယ်။ဆက်လက်ပြီးတော့ရခိုင်အကြံပေးအဖွဲ့ကိုဦးဆောင်နေတဲ့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရခီရဲ့စတိရထိုင်းနဲ့ပတ်သက်လို့လည်းအခုလိုသူ့အမြင်ကိုပြောပါတယ်။
I also disagree with the direction the chairman Surakiat wants to take the
ရခိုင်ကြံပေးဖွဲ့ဥက္ကဋ္ဌဆူရကီရဲ့အနေနဲ့အကြံပေးအဖွဲ့ကိုဦးဆောင်ပြီးတော့တွားကျင်တဲ့လမ်းကြောင်းကိုကျွန်တော်သဘောမတူပါဘူးလုပ်ငန်းစဉ်လည်းမရှိသလိုလုံခြုံရေးနဲ့နိုင်ငံသားဖြစ်ခွင့်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းအစီအစဉ်မရှိပါဘူ
းဒါနဲ့ပတ်သက်လို့ Mr. Satira Thai ကိုသတင်းမီဒီယာတွေဘက်ကဆက်သွယ်မေးမြန်းခဲ့တဲ့အပေါ်တုံ့ပြန်ဖြေဆိုခြင်းမရှိသေးပါဘူးမနေ့ January 24ရက်နေ့ကရခိုင်ကြံပေးအဖွဲ့ရဲ့ပထမဆုံးရခိုင်ခီးစဉ်ကိုတော့ Mr. Richardson လိုက်ပါသွားခြင်းမရှိခဲ့ပါဘူးအကြံပေးဖွဲ့ဝင်နောက်တဦးဖြစ်တဲ့တောင်အာဖရိကကာကွယ်ရေးဝန်ကြီးဟောင်း Role of Mayor ကတော့သူတို့ရခိုင်ခီးစဉ်ဟာအပြုသဘောဆောင်တယ်လို့ပြောပြီးအကြံပေးဖွဲ့အနေနဲ့လက်ရှိအကြံဉာဏ်တွေမပေးရသေးတဲ့အတွက်ကြောင့်အစိုးရရဲ့အတန်ကိုကိုစားပြုမယ်လို့ပြောဆိုချက်ဟာလုံးဝမတရားတဲ့အပြင်မှန်မှန်ကန်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်
။မန်အင်ဂျင်နိုင်ပြောပြတော့တာပါတစ်ဆက်တည်းပြောရမယ်ဆိုရင် New Mexico ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မတ်ကြီးဟောင်းလည်းဖြစ်တဲ့ဘီရစ်ချက်စင်ဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဖွဲ့စည်းထားတဲ့ရခိုင်ကြံပေးဖွဲ့ကနေနှုတ်ထွက်လိုက်တဲ့အကြောင်းမြန်မာနိုင်ငံခီးစဉ်တွင်မှာရုတ်တရက်ကြေညာလိုက်တဲ့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကစိုးရိမ်မကင်ဖြစ်မိတဲ့အကြောင်းတုံ့ပြန်ခဲ့ပါတယ် HRW လူခွင့်ရေးအဖွဲ့ကြီးကလည်းစိတ်ပျက်တယ်လို့ပြောဆိုလိုက်ပါတယ်အကြောင်းစုံကိုဒေါ်လာလတ်တန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတကာကိုရိုက်ခတ်စေခဲ့တဲ့ရခိုင်ပြည်နယ်ပြည်ပခအရေးကူညီဖြည့်ရှင်းပေးဖို့အဓိကကော်ဖီအာနန်ကော်မရှင်နဲ့ရခိုင်ပြည်နယ်ဆိုင်ရာကော်မရှင်အသီးသီးရဲ့အကြံပေးချက်တွေကိုမြန်မာအစိုးရကအကောင့်ထည့်ဖို့ရမှာထိထိရောက်ရောက်ဆောင်ရွက်နိုင်မှုနိုင်ငံတကာအဖွဲ့ဝင်၅ဦးနှင့်ပြည်တွင်းအဖွဲ့ဝင်၅ဦးတို့ပါဝင်တဲ့အကြံပေးအဖွဲ့ကိုပြီးခဲ့တဲ့ဒီဇင်ဘာ၈ရက်နေ့ကမြန်မာအစိုးရကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့ခုတော့နိုင်ငံတကာအဖွဲ့ဝင်တဦးဖြစ်တဲ့ American Tandem Hong Bill Richardson ဟာမြန်မာနိုင်ငံရောက်ရှိစဉ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးအဆင်မပြေမှုတွေကြောင့်ပုံထုံးနေ့ကနှုတ်ထွက်ခဲ့ပါတယ်။အခုလိုမမျှော်လင့်ပဲရုတ်တရက်နှုတ်ထွက်ရခြင်းအကြောင်းကို Mr. Richardson ကသတင်းမီဒီယာကိုရှင်းပြခဲ့ရမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့ကျင့်ဖို့တိခါဘိုင်းရခေါင်းဆောင်မှုကိမဲ့နေကြောင်းနဲ့သူတို့အကြံပေးအဖွဲ့နဲ့ဆွေးနွေးရမှာသတင်းမီဒီယာကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့တွေအပေါ်ဝေဖန်မှုတွေများတာတွေ့ရတဲ့အကြောင်းထောက်ပြပြီးဖန်ဆီးခံထားရတဲ့ Reuters သတင်းတောက်ပြန်လွတ်မြောက်ရေးတဲ့ကူညီဆောင်ရွက်ဖို့ပြောရမှာရခိုင်အကြံပေးအဖွဲ့နဲ့မသက်ဆိုင်တဲ့အကြောင်းဒေါသနဲ့တုံ့ပြန်ခဲ့တယ်လို့ဆိုပါတယ်။တမန်အမေရိကန်နိုင်ငံသားတဦးအနေနဲ့ရခိုင်အကြံပေးအဖွဲ့မှာကိုစားပြုပါဝင်ခဲ့တဲ့ Mr. Richardson ခုလိုနှုတ်ထွက်ရခြင်းအကြောင်းနဲ့ပတ်သက်လို့အမေရိကန်နိုင်ငံဂျာယီဌာနကစိုးရိမ်ကြောင်းတုံ့ပြန်ခဲ့ပါတယ်။ကတီနဲ့ Adams ကအရှိအရှာကြီးရပြောခွင့်ရဖြစ်ပါတယ်။
Governor Richardson's decision to resign from the Rakhine Advisory Board and the reasons he gave for doing so are cause for concern. We respect his decision and note that he is acting as a private citizen.
ဒီနေ့ Uchulimu Richardson ကရခိုင်အကြံပေးအဖွဲ့ကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာနဲ့သူရှင်းပြခဲ့တဲ့နှုတ်ထွက်ရခြင်းအကြောင်းရင်းဟာစိုးရိမ်မကင်းဖြစ်စရာပါ။သူ့ရဲ့ဆုံးဖြတ်ချက်ကိုကျမတို့လေးစားပါတယ်။သူကတမန်အမေရိကန်နိုင်ငံသားဦးနေနဲ့မြန်မာပြည်ရှိအကြံပေးအဖွဲ့မှပါဝင်ခဲ့တာပါမြန်မာအစိုးရအနေနဲ့ကော်ဖီအာနန်ကော်မရှင်ရဲ့နောက်ဆုံးအကြံပေးချက်တွေကိုလိုက်နာဖို့ကြိပေးထားပြီးဖြစ်ပါတယ်ဒါကြောင့်ဒီကြိတွေကိုအရေးတကြီးအကောင့်ထဲပို့ဖို့ကျမတို့တိုက်တွန်းပါတယ်အကြံပေးချက်တွေမှာရခိုင်ပြည်နယ်မှာကာလကြာရှည်ရှိနေတဲ့အကဲဆမ်းမှုပြဿနာတွေနဲ့မကြသည့်မိကဖြစ်ပွားခဲ့တဲ့အကြံဖက်မှုဒုက္ခတွေတွေအိုးအိမ်မဲ့ဖြစ်ရတဲ့အကြောင်းရင်းတွေဖြေရှင်းပေးဖို့ပါဝင်ပါတယ်လို့ကတီနဲ့အဒမ်စ်ကပြောသွားတာဖြစ်ပါတယ်ဒါပြေမစ္စတာရစ်ချစ်ဆန်နှုတ်ထွက်ရခြင်းအကြောင်းနဲ့ပတ်သက်လို့ HRW လူ့အခွင့်အရေးအဖွဲ့ကြီးကလည်းစိတ်ပျက်မိကြောင်းတုံ့ပြန်ပါတယ်။ Brad Adams က HRW အာရှရေးရာဒါရိုက်တာဖြစ်ပါတယ်
။ Bill Richardson finally said in public what many diplomats and others who have met Aung San Suu Kyi have said.
ဘုံဆာဆူကြီးနဲ့တွေ့ဆုံခဲ့တဲ့တန်တမန်တွေနဲ့တခြားပုဂ္ဂိုလ်တွေကနောက်ွယ်မှာပြောတဲ့စကားကို Bill Richardson ကလူသိရှင်ကြားထုတ်ပြောလိုက်တာပါပဲ။သူကလူခွင့်ရေးအုပ်စုတွေတန်တမာနေနဲ့ကုလသမဂ္ဂအပေါ်မနှစ်မြို့မှာကိုတင်ပြခဲ့ပြီးအမှန်ကသူအတိုက်ခံဘဝတုန်းကသူပြောခဲ့တဲ့လူတံမိုးတွေပေါ်လေလေးစားမှုမပြခဲ့ပါဘူးအရင်ကမြန်မာနိုင်ငံသားတွေရဲ့လွတ်လပ်မှုအတွက်ရှေ့ရှုဆောင်ရွက်ပေးဖို့မေတ္တာရက်ခံမှုကအခုသူအာဏာရလာတော့လူခွင့်ရေးဆောင်ရွက်မှုတွေဘီရစ်ချာဆင်လိုပုံကုတ်မျိုးကိုမြန်မာနိုင်ငံရဲ့ရန်သူအဖြစ်သူကမြင်လာခဲ့ပါတယ်ကျွန်တော်တို့ဘက်ကမပြောင်းပါဘူးသူ့ဘက်ကပဲပြောင်းခဲ့တာပါ
ဒါအပြင်ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့သတင်းယူရင်းဖန်ဆီးခံခဲ့ရတဲ့ Rider သတင်းတောင်နှစ်ဦးတို့လွတ်မြောက်ရေးနဲ့ပတ်သက်လို့ Mr. Richardson ကမြစ်တာရက်ခံခဲ့ရမှာလေဒေါအောင်ဆန်းစုကြည်ရဲ့ဒေါသနဲ့တုံ့ပြန်မှုကိုလေ HRW ကဝေဖန်လိုက်ပါတယ
် She was a huge advocate for freedom of expression and the media.
Mr. Brett Adams ka
dong sa su ji ni ne yin ga tadin lut lat khwe ne media ko lon zwa thauk kan a pi ga de bin haung nwan so ywa la de lu ri ko thong ja si me u ri ri a tong pyu mu ko le san jin a pi tin ga da phit par de aku ro Bill Richardson ga phan si khan tha ya de writer tadin taw na u lut myaw yi a twet tu ko ku bo pyo do tu ga do da thwet khe de da ha tu taik ko pyaung twa de so da ko pya bi taik ko sait pyet sia kaung ma de
Bill Richardson ha yin ga Iran ne Myaw Korea ro ma phansi khan kya ya de America naingan da twi lut myaw yi twi hni nai pe ka du phit de pyin pye twin ma le naingan daga yin chang yi ne si sat hni nai yi ro twi tadi pokkala a phwe ko phwe si da pi saung ywe le du phit par de yin ga Myanmar naingan democracy yashi yi twi le khe de we win saung ywe pe ka du phit pi Dr. Aung San Suu Kyi ne yin ni ka du le phit par de khu ro tu ha khu lo chang pya che twi chang Yakain Jambi appointed to Yakain Pinego, like Bath, Wajim Shibe, Nibirogani, Yangungu Bianga, Kusu, Yamanangani, Twekwa, Gibi Pipadishim.
Tagaro, you know, Kula Damaga Saya, American Tamaji, Hong Pite, Bill Richardson, Yakain Jambi, Comdigani, Notre Jau, Ne di Jonia, Ne Patabido, Dumpian, Pioja Diu, Timpiaget of Chiparakna. Bangladesh နိုင်ငံ ဘက် ကို ထွက် ပြေး သွား ကြ တဲ့ Rohingya ဒုက္ခ သည်တွေ ကို ပြန် ပြီး တော့ လက် ခံ သွား ဖို့ အတွက် အစဉ် အသင့် ဖြစ် နေ ပြီ လို့ မြန်မာ နိုင်ငံ က ပြော ပေမဲ့ ဒုက္ခ တွေ စခန်း မှာ ရှိ တဲ့ Rohingya တွေ က တော့ မြန်မာ နိုင်ငံ ကို ပြန် ဖို့ စိုး ရိမ်နေ ကြ တယ် လို့ ဆို ပါတယ် AP သတင်း တပုတ် ပေါ် မှာ အခြေ ခံ ပြီး တော့ ကို ညံ ဝဲ အောင် ပြော ပြ ပေး ပါ လိမ့် မယ် ခင်ဗျာ
တပတ် Bangladesh နေ ဇက် ကို ထွက် ပြေး သွား ကြ တဲ့ Rohingya ဒုက္ခ သည်တွေ ကို စီစစ် ပြီး ပြန် လည် လက် ခံ သွား ဖို့ အစဉ် အသင့် ဖြစ် နေ ပြီ လို့ မြန်မာ အစိုးရ က ပြော နေ ပေမဲ့ Bangladesh နိုင်ငံ ကတော့ Rohingya ဒုက္ခ သည်တွေ လွှဲပြောင်း ပေးရေး ကိစ္စ အချိန် ပို ယူ ရ လိမ့်မယ် လို့ ပြော နေ သလို ဒုက္ခ သည်တွေ ကို နိုင်ငံ က လည်း မြန်မာ ပြည် ပြန် ဖို့ အစဉ် အသင့် မဖြစ် သေး ဘူး လို့ ပြော နေ တာ ပါ ဒုက္ခ သည် စခန်း ထဲ မှာ ရှိ တဲ့ Rohingya 10 ခန်း တချို့ ကို မကြသေး ခင် က AP သတင်း ဌာန က တွေ့ ဆုံ မေး မြန်း ခဲ့ ရ မှာ မြန်မာ ပြည် ပြန် ဖို့ အယုံ ကြည် နည်း နေ သေးတာ ကို တွေ့ ရ ကြောင်း AP က ရေး ပါ တယ် ရခိုင် ပြည် နယ် တဲ က သူတို့ နေ ခဲ့ တဲ့ အိမ် တွေ မိရှို့ ခံ ရ တာ သူတို့ ရဲ့ မိသားစု ဆွေ မျိုး အမျိုး သမီး တွေ အတ္တမ ပြု ကျင့် ခံ ရ တာ အပါအဝင် အင်းကြီးနဲ့ မိတ်ဆွေတွေ အသက်ဖြတ် ခံရတဲ့ အတိတ်က အခြေအနေတွေ ဟာ ဘယ်လောက်ထိ စိတ် ချရမလဲ ဆိုတာ မသိရ သေးတဲ့ အတွက် နေရက် ပြန်ဖို့ စိုး ရိမ် နေရ သေးကြောင်း 1990 ခုမှာ တစ်ကြိမ် 2019 ခုမှာ တစ်ကြိမ် Bangladesh နယ်ဇက်ကို ထွက် ပြေးလာတဲ့ အသက် 30 အရွယ် ဝီသီရောင် မြို့နယ်က Mohammed Yunus က ပြောပါတယ် ပထမ တစ်ကြိမ် ပြေးလာတော့ သူ့ အသက် 4 နှစ် သာ ရှိ သေးတာ ပါ
မောဂဇလာရာ ဟာဒရ် မာရာ အားရ ဘုဒ္ဓ ဇီနို ဟရ အာဂီ တေလ အာယရ နာရ ဖလန် ဟလိကေ ဝန်နဇ
ကျွန်တော်တို့ကိုရိုက်နှက်ညှင်းပန်းတဲ့အခြေအနေတွေကြောင့်ကျွန်တော်မိဘတွေကဒီဘက်ကိုထွက်ပြေးလာကြတာပါအဲ့ဒီတုန်းကပလောင်ခါလီဒုက္ခသည်စခန်းမှာ၃နှစ်လောက်နေလဲရပါတယ်၃နှစ်ကြာတော့မြန်မာပြည်ဘက်မှာအခြေအနေတွေငြိမ်းချမ်းသွားပြီလို့ပြောပြီးတော့
အခုလိုထွက်ပြေးလာကြသူတွေကိုသူတို့ရဲ့နေရည်ရင်းမှာပြန်လဲအခြေချခွင့်ပေးဖို့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူထားကြပြီးဇန်နဝါရီ22ရက်နေ့မှာစတင်လက်ခံသွားမယ်ဆိုပေမဲ့ရိုဟင်ဂျာတွေအတွက်ဖြည့်ရှင်းပေးစရာပြဿနာတချို့ကြံနေသေးတာကြောင့်ရောဒုက္ခသည်တွေကိုယ်တိုင်ကအရမပြန်ဖို့ခံရမှာစိုးရိမ်နေတာကြောင့်ဒုက္ခသည်ပြန်ဖို့မဲ့အစီအစဉ်ကိုယာယီရပ်ဆိုင်းလိုက်ကြ ါကမြန်မာပြည်မပြောင်းကျင်သေးတဲ့အကြောင်းပြောပါရစေ
။ဖိုလ်လာဘာနဂမဆိုင်ဘလိုဟုတ်ကွင်းကွာနေလာဒီ။တိုလမစမန်ကလားဘုံကောင်ကရရှိဘလိုရဲ။အတော်တဘင်းစုံဝဂျဖာလီယို။ဤနရဒသတာရဘဒဝဒလ်ဖာလီဖလာရဲ။
1998မှာစခဲ့တဲ့နဂမင်းစစ်စင်ရေးအကြောင်းကျွန်တော်တို့ထွက်ပြေးခဲ့ရပါတယ်။မြန်မာပြည်ပြမကဝင်လာတဲ့မွတ်စလင်တွေအားလုံးနေထိုင်ခွင့်အထောက်အထားရှိသူဖြစ်နေပါစေ။ဖမ်းဆီးထောင်ချပါတယ်။တချို့အသက်ခံရပါတယ်။ဆော်ဗဇရန်တွေကိုတင်ပြီးစုပ်ဖြတ်ပစ်ပါတယ်။ဒါကြောင့်အတော်များများထွက်ပြေးကြတာပါ။မွတ်စလင်တွေဆိုရင်အရင်ကတည်းကသူတို့တတ်နေတာပါ။ဒါကြောင့်ထွက်ပြေးလိုက်ပြန်လာလိုက်ပြန်ပြေးလိုက်ဖြစ်နေတာပ
ါရိုဟင်ဂျာဒုက္ခသည်တွေအတွက်လုံခြုံစစ်ချက်ရပြီးဂုံတိခါရှိစွာနဲ့အိမ်ပြန်နိုင်ရေးကိုလှုပ်ဆောင်သွားမယ်လို့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားသဘောတူစာချုပ်ချုပ်ထားပေမဲ့လာပေါင်းများစွာစွန့်ခွာလာခဲ့တဲ့ဒုက္ခသည်တွေရဲ့မူလကြေးရွာတွေဟာထိတ်လန့်ဖွယ်အခြေအနေမှာရှိနေသေးတာကြောင့်သူတို့ကိုပြန်ဖို့မဲ့ကိစ္စအပေါ်လူအခွင့်အရေးအဖွဲ့တွေကစိုးရိမ်နေကြသလိုရခိုင်ပြည်နယ်တဲကနေရိုဟင်ဂျာတချို့အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေစေပဲလို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
။တော်ရရှင်များရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဆန္ဒပြသူတွေတေချေထိခိုက်တာတွေကြုံခဲ့ရတဲ့ဖြစ်ရပ်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်နဲ့ပတ်သက်လို့မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာပါတယ်မြန်မာနိုင်ငံမှာအရသာဆူရတက်လာပေမဲ့လည်းဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ရဖို့လိုအပ်နေစေဖြစ်ပါတယ်ဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ယူနေရတဲ့ငိမ့်စုစီလိုလူသိများတဲ့ဥပဒေဆက်ထားတယ်မသိလွတ်လပ်စွာထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေဘာတွေရှိနေတယ်လဲဆိုတာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။ပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းပါရစေ။အခုတော့ထိုင်းနိုင်ငံမှာတည်တံ့အပြစ်ပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အမှုခုခံချိပါချက်ပေးဖို့အတွက်တလရက်တိုးပေးလိုက်ပါရစေ။အကြောင်းစုံကိုမတ်အေးမှကသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ။
ပိရိရှာလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျောလူတပ်မှုနဲ့ပတ်သက်လို့တည်တံ့ပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုဩဂတ်လ22ရက်နေ့မှာကော်စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကအယူခံကိုလက်ခံခဲ့တာပါဒီအယူခံနဲ့ပတ်သက်လို့အစိုးရရှိနေတဲ့ဘက်ကခုခံခြေပချက်ပေးဖို့အတွက်လစဉ်ထပ်တိုးတောင်းနေရကနေဇန်နဝါရီလ24ရက်နေ့မှာတော့9ချိန်မြောက်အဖြစ်တလားထပ်တိုးပြီးခွင့်ပြုခဲ့တယ်ဆိုပြီးတရားခဏရဲ့အကျိုးကိုဆောင်ရွက်နေတဲ့မြန်မာတန်ရုံးရဲ့ဥပဒေအကြံပေးရှိနေဦးအောင်မျိုးတန်းကပြောပါတယ
်အဲ့ဒါအမှန်တော့ထိုင်းအစိုးရရှိနေဘက်ကနေပြီးတော့ဒီခုခံခြေပတဲ့လျှောက်လက်ချက်ပြေမှုအတွက်အဆင်မပြေသေးဘူးဆိုပြီးတော့ရခိုင်တလားထပ်တောင်းပါတယ်ရခိုင်တက်ထပ်တိုးပေးလိုက်ပါတယ်တရားရုံးချုပ်ကပါဆင့်မြင့်ဆုံးတရားရုံးနေရမှန်ပြတ်တာမှန်ကန်တဲ့စီရင်ဆုံးဖြတ်မှုကိုပြုလုပ်ကြပါတယ်အဲ့လိုပြုလုပ်တဲ့အခါမှာတရားလူတရားခံဘက်ကစာရွက်စာတမ်းအယူခံမှုလျှောက်လက်ချက်တွေကိုပြည့်စုံအောင်သူကဟိုလက်ခံရယူခြင်းတဲ့ဘောရှိပါတယ်။စင်မြေလုံးတရားရုံးနေရမှန်ပြတ်တာမှန်ကန်တဲ့စီရင်ဆုံးဖြတ်မှုကိုပြုလုပ်ကြပါတယ်။အဲ6လပတ်ဝန်းကျင်အတွင်းလောက်မှာတော့အမိန့်ချနိုင်လိမ့်မယ်လို့အကြေတော့မြင်ပါတယ်ခင
်ဗျ။မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့အမြင့်ဆုံးတည်ရန်ပေးထားတဲ့လက်ကျောမှုနဲ့ပတ်သက်လို့တရားခဏအကျိုးဆောင်တွေဘက်ကတော့တက်တေခိုင်လုံမှုမရှိဘူးဆိုပြီးယူဆနေတာပါ။အထူးသဖြင့်လူသက်လက်နဲ့မှာတွေ့ရတဲ့ DNA တွေ့ရှိချက်ထဲမှာမြန်မာလူငယ်နှစ်ဦးရဲ့ DNA မတွေ့ရှိတာကအမှုဖြစ်စဉ်မှာထူးခြားနေတယ်လို့ဆိုပါတယ်။ဒီအတွက်သူတို့နဲ့ပတ်သက်တဲ့အယူခံစာမျက်နှာပေါင်း319မျက်နှာကိုတင်ပြထားတာကြောင့်လက်ကျိုးလူတက်မှုနဲ့တေတံချမှတ်ခံထားရတဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့ဟာလူတက်တယ်ဆိုတဲ့ပြစ်ဒဏ်ကနေလွတ်မြောက်လိမ့်မယ်လို့ယုံကြည်နေကြောင်းရှေ့နေဦးအောင်မျိုးတန်းကပြောပါရယ်
။အန်ကယ်လို့တရားရုံးကနေခွင့်ပြုချက်ရပြန်လဲစီးကွင်ရတဲ့အခါမှာပေါ့တူဘက်မှာရှိတဲ့ DNA ရာကလေးနှောင်းတဲ့ DNA နဲ့မတူဘူးဆိုတဲ့ချက်ကတော်တော်ထူးခြားတဲ့ချက်ပါ။တကယ်တော့လူသားလက်နဲ့မှာတိုင်ပြီးလူသားလက်နဲ့မှာတရားခံတဲ့လူကဂင်လို့15စက္ကန့်ဆိုရင် DNA တက်ပါတယ်။အဲ့တော့ကလေးတွေတက်ပါတယ်လို့ရဲကတောက်လျှောက်ဆွဆွဲလာတဲ့ပေါက်တူးပေါ်မှာ DNA တွေ့ရတာနဲ့ကလေးတွေ DNA နဲ့မတူဘူးဆိုတော့ကလေးတွေကတရားခံပုံဘူးဆိုတဲ့အချက်ကရှင်းနေတဲ့အချက်ပါ။ဒါကြောင့်မို့ဒီအချက်တောင်ပဲကလေးတွေကဒီအမှုကလုတ်ကင်းနေဆိုပြီးတာပါတယ
်။မြန်မာရှေ့ပြောင်းလို့သမားခမန်းကြီး4000လောက်လုတ်လုတ်ကင်နေတဲ့ကော့တောင်ပန်းချီကျွန်းဖြစ်တဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာပြည်ထောင်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြန်မာရှေ့ပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုပါဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော်စမွေကျင်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော်စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံ့ပေးခဲ့ပြီးဗန်ခွန်ကျင်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်နံနက်6နာရီခွဲရှိပါပြီတောတာရှင်တို့နားဆင်နေကြတာကတော့VOA မြန်မာပိုင်းရဲ့အာတာပရိနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40လို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာကမ္ဘာမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရားစတဲ့ကဏ္ဍတွေနဲ့အတူ
ဘာကြောင့်လဲဆိုရင်မြန်မာလူ့ဖွဲ့စည်းဟာအင်မတန်တဝန်းနဲ့တူယုံကြည်မှုမှာလေ့လာချက်တွေအရဆိုလို့ရှိရင်တော့အနေနဲ့လို့ကျွန်တော်တို့ပြနေတယ်ပြီးအခုလို့
မြမရေးသုံးသက်ချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဦးကျော်စန်းသားနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
အနောက်ဘက်ကပြစ်ပယ်လို့ KIA တို့တရုတ်နဲ့နီးစပ်ဆွဲခေါင်းစဉ်နဲ့ဘတ်တီလတန်ရေးသားထားတဲ့ဆောင်မကို Asia Times ကသူတို့တင်ပြလိုရတယ် KIA ခေါင်းဆောင်သည် Anbanla လက်ထက်မှာတရုတ်နဲ့ပူပြီးတော့နီးစပ်လာပါတယ်တကယ်တော့ KIA ဟာ UWSA ဝတ်ဖွဲ့ဥဆောင်တဲ့ FPNCC မဟာမိတ်ဖွဲ့ကိုပြီးခဲ့တဲ့နှစ်ကလေးကဝင်ရောက်ခဲ့တာပါ FPNCC မှာ UWSA ဝတ်ဖွဲ့အပြင်ကိုကန့်တောင်ပလောင် TNL ရခိုင် AA စတဲ့အဖွဲ့တွေပါဝင်ပြီးတိုင်းသားလက်နက်ကိုင်အင်အားစုတွေအားလုံးရဲ့80ရာခိုင်နှုန်းလောက်ကိုကူစားပြုထားတဲ့အဖွဲ့ကြီးဖြစ်ပါတယ်အခု KIA ခေါင်းဆောင်သည် Anbanla ကသူတို့နဲ့တရုတ်ဆက်ဆံရေးပူးပေါင်းလာပြီးသူတို့လူတွေဟာတရုတ်ပြည်ဘက်ကိုလွတ်လွတ်လပ်လပ်ပူပြီးသွားလာနိုင်တယ်လို့ပြောခဲ့ပါတယ်။ KIA ထိန်းချုပ်တဲ့နေရာကစစ်ဘေးရှောင်စခန်းတွေကိုလည်းအကူအညီလွယ်လွယ်ကူကူရောက်ရှိလာနိုင်တဲ့တရုတ်နေစာဘက်ကိုပုံမွှေပြောင်းဝင်ပေးလာလိမ့်မယ်သဘောရှိနေပါတယ်။မြန်မာစစ်တပ်နဲ့အစိုးရတို့ကတော့ဒီဒုက္ခသည်စခန်းတွေစီကိုနိုင်ငံတကာအထောက်ပံ့တွေမလာနိုင်အောင်လမ်းပိတ်ဆို့ထားတာဖြစ်ပါတယ်။တချိန်တည်းမှာပဲတရုတ်ဘက်ကလည်း KIA တွေကိုအိန္ဒိယဂျပန်တို့နဲ့အဆက်အသွယ်မလုပ်တော့ဖို့တားထားတယ်လို့တဲ့ရင်ရွက်တချို့ကဆွနေကြပါတယ်မြန်မာအစိုးရကတော့ပြည်လုံးကျအပြစ်ခတ်ရဆဲသဘောတူညီချက် NCA ကိုမွန်ပြည်သက်ပါတီခလာဟု LDU အဖွဲ့ကိုပါဝင်လက်မှတ်ထိုးလာရတဲ့အတွက်အောင်မြင်မှုတရားဖြစ်တယ်ဆိုပြီးဂုဏ်ယူစွာပြောကြားနေပါတယ်ဒါပေမဲ့မြန်မာနိုင်ငံတိုင်းသားလက်နက်ကိုင်အင်အားစုအများအပြားကတော့ဒီ NCA လို့ခေါ်တဲ့ပြည်လုံးကျအပြစ်ခတ်ရဆဲသဘောတူညီချက်ဟာတိုင်းသားအင်အားစုတွေကိုလက်နက်ချခိုင်တာနဲ့တူရဲလို့ယူဆနေကြတာပါကချင်တို့အနေနဲ့ခရီးရန်အသင်းအဖွဲ့တချို့အပါအဝင်အနောက်ဘက်ကနိုင်ငံရေးပါတီနိုင်ငံရေးအဖွဲ့အစည်းတချို့နဲ့အဆက်အသွယ်ရှိတဲ့ကိစ္စကိုလည်းတရုတ်ကစိတ်ဘဝင်မချလှပေမဲ့ FPNCC အဖွဲ့ရဲကိုဝင်ရောက်လိုက်ပြီးကြတဲ့က KIA အပေါ်မှာပုံပေါ်ယုံကြည်မှုရှိလာတယ်လို့လည်း Anbanla ကပြောကြောင်းကြေညာထားပါတယ်ခင်ဗျာ
အရှိမျိုးမူဝါဒကနေအရှိနဲ့ပူးပေါင်းဆောင်ရွက်မူဝါဒပြောင်းလဲချိန်မှာအာဆီယံခေါင်းဆောင်တွေ New Delhi ကိုရောက်ရှိလာကြပြီဆိုတဲ့ခေါင်းစဉ်နဲ့ဒီ Asian Age online မှာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါတယ်။ကြာသပတေးနေ့မှာကျင်းပမဲ့ India ASEAN ဆက်ဆံရေး25နှစ်မြောက်အထိမ်းအမှတ်ထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက် ASEAN 10နိုင်ငံခေါင်းဆောင်တွေရောက်ရှိနေကြတာပါ။ ASEAN ဒေသမှာတရုတ်ရဲ့စီးပွားရေးနဲ့စီးရေးအချိန်အဟုန်မြင့်တက်နေချိန်မှာအခုလိုထိပ်သီးအစည်းအဝေးကျင်းပတာလည်းဖြစ်ပါတယ်။ India ဝန်ကြီးချုပ် Narendra Modi ဟာရောက်ရှိလာတဲ့ ASEAN ခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံနေရာမှာဗဟုနေညနေပိုင်းကတော့မြန်မာနိုင်ငံတော့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။အရှိမျောမူဝါဒကနေအရှိနဲ့ပူးပေါင်းလှုပ်ဆောင်မယ်ဆိုတဲ့မူဝါဒပြောင်းလဲလို့တဲ့ဝန်ကြီးချုပ်မိုဒီရဲ့ရည်ရွယ်ချက်ဟာပုံပေါ်လာနေပြီလို့အိန္ဒိယကာကွယ်ရေးဝန်ကြီးနမလာစီတာရမန်ကပြောဆိုပါတယ်လို့ရေးသားထားပါတယ်။နှစ်ဖက်ကြားဆွေးနွေးပွဲတွေမှာကုံသွယ်ရေးကအဓိကနေရာမှာရှိနေတယ်လို့ဆက်ဆက်အခြေခံအဆောက်အအုံတည်ဆောက်ဖို့ဒေတာရင်းဖွံ့ဖြိုးရေးနဲ့လုံခြုံရေးကိစ္စစတာလို့ပါဝင်ပါတယ်။လွတ်လပ်ပွန်းလင်းတဲ့ထိပ်သီးညီလာခံမကျင်းပခင်အာဆီယံနဲ့အိန္ဒိယလုပ်ငန်းအဖွဲ့တွေဟာလေကြောင်းနဲ့ရေကြောင်းတွာလာမှုဆန်ရချိတ်ဆက်လှုပ်ဆောင်မှုတိုးချဲ့ရေးကိုလည်းဆွေးနွေးကြမယ်လို့ရေးသားထားပါတယ်ခင်ဗျာ ။ VOA ကနေဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါမယ်။မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီမြင်တင်ပြမယ် idiom အသုံးကတော့
drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက d r i v e drive ကမောင်းတာ m e me ကကျွန်တော်ကျမ u b up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် the wall wall ကနေရာဆိုတော့စကွတ်ဟူရဲ့ဓာတ်ရိုက်ဒီဘက်ကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်ဒီသုံးဆင်းသစ်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့ဒရိတ်ဆန်တကောင်ကိုအပြင်ကစရဖြစ်စေအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသစ်လာတဲ့အသုံးပဲဖြစ်ပါတယ်ဒါကြောင့် idiom အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနှောက်ယှက်ဖြစ်စေအောင်လုပ်တာကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်ယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ။
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တက်တဲ့ American idiom တို့ English စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်မြန်မာအရေးသုံးသက်ချက်ကိုတင်ဆက်ပြပါတော့မယ်။မြန်မာနိုင်ငံအုပ်ချုပ်ရေးပုံမူတိုးတက်ကောင်းမွန်လာဖို့အတွက်အုပ်ချုပ်ရေးကဏ္ဍမှာနိုင်ငံသားများပါဝင်ဆုံးဖြတ်ခွင့် citizen engagement ကိုတိုးမြင့်ပေးဖို့လိုအပ်ပြီးဒီကိစ္စဟာပြည်သူလူထုရဲ့တရင်ရယူပိုင်ခွင့်နဲ့လဲဆက်ဆက်နေတယ်လို့မြန်မာအရေးသုံးသက်သူဦးတင်မောင်တန်းကဆိုပါတယ်မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုလေ့လာရေးသားတင်ပြနေသူတင့်ဘဝအက်ဒီတာဟောင်းဦးတင်မောင်တန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသက်ထားတာကိုနားဆင်နေပါပြီခင်ဗျာ
ဟုတ်ကဲ့မောင်မဆူဆူပါတယ်ပထမဆုံး local administration ပေါ့ရဲကြီးရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လေလူတွေရဲ့မကျေနပ်မှုတွေကြားပါတယ်
ဟုတ်ကဲ့
ဆရာအဲ့ဒီဟာဘလို့ဖြစ်ပေါ်တိုးတက်နေလဲဆိုတော့အခြေအနေကိုအကြမ်းမြင့်ပထမဆုံးပြောပါဆရာခတ်တူတို
့ဟုတ်ကဲ့ရေဘူးကအဖြစ်တော့အရင်တုန်းကမြို့နယ်အထွေထွေအုပ်ချုပ်ရေးဘူးကနေခံထားတာကနေအခုနောက်ပိုင်းမှာတော့ဆယ်စုလိုက်ရွေးကောက်တင်မြောက်တဲ့စနစ်နဲ့လုပ်တယ်ပေါ့နော်ဒါပေမဲ့သူတို့ကနေရွေးကောက်တင်မြောက်တာမဟုတ်ဘူးဆယ်စုလိုက်အိမ်တော်ဦးစည်းတဲကတယောက်ကိုပဲဆယ်စုဘူးဖြစ်နေရွေးကောက်တင်မြောက်ရတယ်ဆယ်စုဘူးတွေကတစ်စက်တခါသူကကြေးရွာအုပ်စုအုပ်ချုပ်ရေးဘူးကိုသူကရွေးကောက်တင်မြောက်ရတယ်စနစ်ကအဲ့လိုလောက်ထားတယ်လောက်ခါတကြောင်မို့ပြည်သူကနေတိုင်းတင်မြောက်တာမဟုတ်ပြန်အကောင့်ဘက်ကဆိုလို့ရှိရင်တော့ခံထားခြင်းမဟုတ်တော့ဘဲနဲ့ရွေးကောက်တင်မြောက်တော့စနစ်ကိုရှေ့ရှုလာတယ်
အဲ့ဒါတူလာပြီပေါ့
အဲဒါပေမဲ့အားနေချက်အနေနဲ့ပြောရလို့ရှိရင်တော့ဒါဒီလူတို့ကတိုက်ရိုက
်လူတို့ဆိုတဲ့နေရာမှာလူငယ်တွေအိမ်တော်သားသမီးတွေနောက်ကအမျိုးသမီးတွေသူတို့ရဲ့အခန့်ကဏ္ဍများဆိုဗမာပြည်မှာအိမ်တော်ဦးစီးကအမျိုးသားတွေတကြီးတွေဖြစ်နေတော့အဲ့လူငယ်နဲ့အမျိုးသမီးတွေအခန့်ကဏ္ဍနဲ့မိမ့်နေတော့ပေါ့
မိမ့်နေတာပေါ့ तू ကအိမ်တော်ဦးစီးလို့သတ်မှတ်တဲ့ခါကျတော့လူကြီးတွေကပဲရွေးကောက်ခံရတဲ့လူတွေဖြစ်သွားတယ်လူငယ်တွေနဲ့အမျိုးသမီးတွေမပါတော့ဆို
အဲ့ဒီဟာကိုခွင့်ပြုဖို့ဘာများအခက်အခဲရှိသလဲအဲ့တော့အဲ့ဥပဒေဆွဲတော့ကသတိမထားမိကြဘူးလားလေလူတွေအဲ့ဒါပေးလိုက်ဘာများအခက်အခဲရှိလဲအမျိုးသမီးတွေလူငယ်တွေ individual ပေါ့တူချင်းမဲ့အနေနဲ့ပေးရပါဆိုရင်လို့
တူချင်းမဲ့အနေနဲ့ပေးတဲ့အခါမှာနောက်ပိုင်းမှာလေ့လာသုံးသပ်တဲ့တခုစိုးရင်ချက်ပေါ့နော
်
ဒီဒေတာကျွန်တော်တို့ဒီရရွာအတိုင်းဝင်းနေလဲပြောရင်တော့နိုင်ငံရေးရပွဲပြမှုဖြစ်သွားမှလည်းစိုးရင်စရာတခုရှိတယ်။ရရွာအတွင်းထဲမှာ community တွေမှာစီလုံးနေနိုင်ရနေပါတီလိုင်းတွေဝင်လာမယ်ဆိုရင်ဒီရရွာအတွင်းစီလုံးညီညွတ်မှုတွေပွဲပြသွားမလားဆိုတော့စိုးရင်ချက်တွေလည်းရှိနိုင်တယ်ပေါ့နော်။ဒါကလည်းအလေးထားစဉ်းစားတိုက်တယ်လို့ကျွန်တော်ပုံကိုရေးရတယ်ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုရင်မြန်မာလူ့ဖွဲ့စည်းဟာအင်မတန်တူနဲ့တူယုံကြည်မှုမှာလေ့လာချက်တွေရဆိုလို့ရှိရင်တော့အားနည်းတယ်လို့ကျွန်တော်တို့ပြနေတယ်။ပြီးအခုလိုအခုပြောင်းချိန်မှာညီညွတ်ရေးနော်ပြီးရကျွန်တော်တို့ဒီလူမှုအရင်းနှီးပေါ့ရှိနေတဲ့လူမှုအရင်းနှီးကိုဆက်ပြီးထိန်းသိမ်းထားနိုင်ဖို့ရလိုအပ်တယ်နိုင်ငံရေးလမ်းကြောင်းတွေဝင်လာတဲ့အတွက်ကြောင့်မို့ကွဲပြားသွားမှာမျိုးတွေဒါဒီလိုလဲချင့်ချင်ရမယ်ပေါ့တို့တော့လည်းမကြီးရွယ်ပဲနဲ့ကြီးရွယ်တယ်လို့တော့ကျွန်တော်မထင်ဘူးကြီးရွယ်ပဲနဲ့လူငယ်တွေနဲ့အမျိုးသမီးတွေလုံနိုင်ကြရရှိတဲ့တွေကိုကြံနေရတာကတော့တိုင်းပြည်အတွက်ဆိုရှယ်မှုတစ်ခုလို့ပြောရပါမယ
်အစီအစဉ်ဆက်မသွားခင်မှာအဲ့ရကြီးဆိုလို့SC တန်ရတဲ့ကိစ္စကိုထိဆက်ပြီးရှင်းနေကြဆရာ
ဥပဒေ2012ဥပဒေထဲမှာတော့အစင်းကိစ္စတွေကိုရက်ရွာအုပ်ချုပ်ရေးမှုကျေးရွာအုပ်ချုပ်ရေးမှုတွေကလောက်ရမယ်ဆိုတဲ့ဟာတော့သူကပါတယ်ဒါပေမဲ့လို့ ဟိုဖြတ်ပြီးဖြစ်တဲ့အတွက်ကြောင့်ဒါတော့အကျိုးမဝင်တော့ဘူးလို့ကျွန်တော်ထင်တယ
်တချို့သူဒေသတွေကလွယ်လို့ပေါ့လို့ထင
်မဟုတ်တချို့သူကအဲဈေးကိုတိုက်ဖို့မလိုဘဲနဲ့အဲ့ဒီကြေးရွာအုတ်ချုပ်ရေးမှုဥပဒေမှာဟိုကကြေးရွာတဲ့ကိုစိမ့်တရံဝင်လာလို့ရှိရင်အစင်ခါရမယ်ဆိုတော့တာဝန်ကိုသတ်မှတ်ထားပြီးသားရှိတယ်ဆိုတဲ့အတွက်ကြောင့်မို့လို့ဟိုလိုကျွန်တော်အိမ်တော်စုစင်းကရဧဇင်းရတိုင်နေရတဲ့အထိမလို့အပေါ့ဘာဆိုကြေးရွာဆိုတဲ့အထက်မှာတော့ဘယ်သူဒီဇိုင်းလဲဆိုတာ
သူသိ
နေကြတာပေါ့နော်ဆိုတော့ပါပြီးသားပါဟု
တ်ကဲ့ဆိုတော့ရကြေးပြီးတော့ကြေးရွာစုအုပ်ချုပ်ရေးဘူးအဲ့ဒီအထိကတော့ဒ
ါဒါခုနရေးောက်တဲ့
system သူတို့အထက်မှာသူတို့ညွှန်ကြတာကြတော့မြို့နယ်အုပ်ချုပ်ရေးကြတော့ဒါထွေအုပ်ရဲ့အရာရှိတယ်ပေါ့
မှန်ပါတယ်မှန်ပါတယ်မြို့နယ်အုပ်ချုပ်ရေးမှုတွေအောက်မှာသူတို့ဒီကြေးရွာစုကြေးရွာဟုတ်က
ဲ့အဲ့ကြေးရွာကဒေသခံမိသားစုကကြီးကဲတွေရွေးကောက်တယ်ပဲထားပါတော့ဒါလည်းဒီမိုကရေစီရောပါတော့ပေါ့လေသူတို့တွေရောဘယ်တိုင်းတာထီလုတ်ပိုင်ခွင့်ရှိပါသလဲဥမာရက်ွက်တွင်ကြေးရွာ dream မှာသူတို့တာရေးနာရေးကတော့ဒါမြမရွေးတာသူတို့ကသူတို့လုံနေကြတာပဲဒါပေမဲ့အရေးကြီးတဲ့စီးပွားရေးကိစ္စဆုံးဖြတ်စရာတွေဖြစ်လာမယ်ဥမာပြကြေးရွာတွေကစီးပွားရေးအရင်မြင်နဲ့ပတ်သက်ပြီးတော့ဆုံးဖြတ်မဲ့ကိစ္စအဲ့ဒါတွေကြတော့
တော်တော်တော်များများလုတ်ပိုင်ခွင့်ပေးထားတာရှိပါတယ်ဥမာလဲရမြေစီမံခန့်ခွဲမှုကော်မတီရဲ့ဥက္ကဋ္ဌတွေဆိုလို့ရှိရင်ဒါခုနပြောတဲ့ကြေးရွာစုအုပ်ချုပ်ရေးမှုတွေကအဓိကစကားပြောလာတယ်အဲဒါကသူတို့ရဲ့လဲရလုပ်ငန်းတွေပေါ်မှာပိုင်ဆိုင်မှုတွေပေါ်မှာအင်မတန်တက်ရောက်မှုကြီးမားတယ်ဒါက
ဟုတ်လို့လားမြန်မာနိုင်ငံမှာအဲ့ဒီလဲရမြေသိယူမှုနဲ့ပတ်သက်ပြီးတော့ပြန်မပေးတာတွေတပ်ပိုင်မြေတို့ကုမ္ပဏီတွေကအတင်းယူတာနဲ့ပတ်သက်ပြီးတော့တော်လေးပြဿနာရှုပ်ထွေးနေတယ်အဲ့ကိစ္စကိုကြေးရွာအစင်ကပြည်သူရွေးကောက်တင်မြှောက်တဲ့လူကဆုံးဖြတ်ပိုင်ခွင့်ရှိပါလား
သူတို့ကြေးရွာထဲမှာရှိတဲ့မြေကိစ္စတွေကိုတော့ဆုံးဖြတ်နိုင်တယ်လို့ကျွန်တော်ယူဆတယ်ဒါပေမဲ့သူကကန့်သတ်ချက်ရှိတယ်ဥမာကျွန်တော်မှတ်မိလို့ဆိုရင်နေက9ဧကနဲ့9ဧကအထက်ပေါ့နော်နေကအောက်ဆိုရင်ခရိုင်အစင်မှာဆုံးဖြတ်လို့ရတယ်9ဧကအောက်ဆိုရင်ကျွန်တော်တို့ပြည်နယ်နဲ့တိုင်းဒေသကြီးအစင်မှာဆုံးဖြတ်လို့ရ9ဧကအထက်ဆိုရင်သူကဘဘွားပဲဆုံးဖြတ်တယ်ဆိုတဲ့အခါကျတော့အဲ့ဒီရဲ့လုံပုံကိုင်းပုံလမ်းကြောင်းတစ်ခုလုံးကိုလည်းဟိုတွဲချိတ်ထားတာရှိတယ်ပေါ့ဒါကခုနကြေးရွာအုပ်ချုပ်ရေးမှုဆိုင်ရာဥပဒေနဲ့တော့မပတ်သက်ဘူးပေါ့နော်သို့တော်လည်းဖွံ့ဖြိုးတိုးတက်မှုနဲ့ဆိုင်လာတဲ့ကိစ္စပေါ့ဆရာမေးတဲ့ကိစ္စအဲ့ဒီကိစ္စအဲ့ဒါတွေကိုဖြေလျှော့ဘလားမဖြေလျှော့ဘူးလားဆိုတော့ကြတော့လေခုနဗဟိုနဲ့တိုင်းဒေသကြီးချာမှာပတ်သက်မမတ်လုပ်တဲ့ဌာနတစ်ခုပြန်လည်းစဉ်းစားရတဲ့ဟာလိုလာပြန်ရောဒီကိစ္စဒီအရေးအစိုးရလက်ထက်ခရေကရှိနေခဲ့တဲ့ပြဿနာပေါ့နော်အခုစိုးရလည်းဆက်ပြီးစဉ်းစားရမယ်ဆရာပြောတဲ့ဟာ
ဟုတ်ကဲ့တော်တူကထွေအုပ်ထွေအုပ်ကလည်းပဲစစ်ဘက်ကရွေးတဲ့လူဆိုတော့ပေါ့လေသူတို့ရဲ့ဩဇာလွှတ်မှုရှိတယ်လို့သုံးသပ်ကြတာပေါ့အရင်ကတော့စစ်ဘိုးတွေကိုယ်တိုင်ရှိကြတာပေါ့ဆိုတော့အခုခါမှာအဲ့ဒီဒေသနာအုပ်ချုပ်ရေးတွေထဲမှာစစ်တပ်ရဲ့တပ်ရဲ့အခန့်ကဏ္ဍကိုလုံအောင်မင်းမင်းသွားပြီးလုံအောင်ပြတ်ကွယ်သွားပြီးပြောလို့ရလားဆရာ
ကျွန်တော်အတိတ်လောက်တော့ပပတလောက်ပဲလုံချိုရေးကိစ္စအတွေ့ပြီးတော့ပေါ့နော်လုံချိုရေးကိစ္စကတော့ပြည်နယ်တိုင်းဒေသအစ်စ်လုံချိုရေးဝင်ကြီးရဲ့အောက်မှာတော့ဒါတွေအကုန်လုံးကရှိတယ်ဒါပေမဲ့ဒီလေဝင်ကြီးအောက်မှာကဌာန၅ခုအဓိကဌာနကြီးရှိတယ်ပေါ့နော်။အမရေခုနပြောတဲ့ထရေအုပ်ပေါ့။နောက်တစ်ခါ SP လို့ပြောတဲ့စုံစမ်းစစ်ဆေးရေးပြီးရင်အခြေဦးစီးဌာနနဲ့မိသက်ပေါ့။နော်။ဆိုတော့ဒီတပ်ဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စတွေအကုန်လုံးကတော့ထရေလေအုပ်ချုပ်ရေးဦးစီးဌာနနဲ့မဆိုင်ဘူး။ထရေလေအုပ်ချုပ်ရေးဦးစီးဌာနရဲ့အဓိကတာဝန်ကတော့သူကပေါင်းစပ်ညှိနှိုင်းတာပဲ။မြို့နယ်အဆင့်မှာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလုပ်တဲ့အခါမှာအဲ့ဒီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းဆိုတာကလည်းသက်ဆိုင်ရာပြည်နယ်တိုင်းဒေသအစိုးရနဲ့ဆက်ဆံတယ်။သူတို့လှုပ်ချင်တာတွေကိုသူကဒီဌာနတွေနဲ့ပေါင်းစပ်ညီနိုင်ပေးတဲ့အလုပ်ပဲ။ဒါပေမဲ့သူကအများသောအားဖြင့်ဥက္ကဋ္ဌနေရာကိုယူထားတဲ့အတွက်ကြောင့်မို့လို့သူဒီဆုံးဖြတ်ပိုင်ခွင့်တော့ရှိတယ်။ဟောသူတို့အဓိကတာဝန်ပိုင်းကတော့သူကအများသောအားဖြင့်ပေါင်းစပ်ညီနိုင်ပေးတာပါပဲ
။နောက်တစ်ခုကခြားစားပြည့်စုံမှုလက်ပစ်လက်ရင်ပူပေါ်ဆရာ။ဝန်ကြီးအစ်မကတော့လက်ပစ်လက်ရင်မကင်းနဲ့ခြားစားပြည့်စုံမှုသိနေတယ်ဆိုပြီးတော့ဂုဏ်ယူဝင်ကြွားစွာပြောနေတာတွေ့ရပါတယ်။အမြဲတမ်းကောင်းပါလေအဲ့တော့အောက်ခြေအဆင့်မှာရောတဖေးဘူးတို့ဘာတို့အဲ့လက်ပစ်လိုက်ယူမှုတို့ရောလုံအောင်ပပျောက်သွားပြီလားဆရာ
အာ
ပိုကောင်းလာတယ်ည
နေ2013လုံးကပြည်နယ်နဲ့တိုင်းရင်းလိုက်ပေါ့ UNDP ကနေမှဒေသနာအုပ်ချုပ်ရေးဆိုပြီးလည်လာခဲ့တာတွေရှိတယ်အဲသူတို့တွေ့ရှိချက်ပါတော့ဒါတွေကတော့မပပျောက်တာမရှိသေးပါဘူ
းမပပျောက်သေးဘူး
မပပျောက်သေးပါဘူ
းဆိုတော့အဲ့ဒါရောပပျောက်နိုင်မယ်လာလာသူတို့ဝန်ဝင်ဝင်နေလို့လားဘယ်လိုကြောင့်
ဒီပြရာအဖြစ်တော့ဒီဝင်ငွေကိစ္စမလောင်ရတာဒါကတော်တော်ဝန်ထမ်းတွေအတွက်တော်တော်အဓိကကြားတယ်ဒုတိယကတော့လုတ်ပိုင်ခွင့်ပေါ့လုတ်ပိုင်ခွင့်ကချုပ်ထားတဲ့ဟာရှိနေတဲ့အတွက်ကြောင့်မို့လို့ နောက်ပြည်သူလူထုကတည်ရင်ရယူပိုင်ခွင့်ပြည်သူလူထုကဆုံးဖြတ်ချက်တွေကိုထင်မြင်ပိုင်ခွင့်မျိုးသားဒီမော်စီဖွဲ့ချုပ်ကနေအခုကြွေးကြော်သားဖြစ်နေတင်ထားတဲ့ပြည်သူနဲ့အတူဆိုတာကိုဘယ်လောက်ထိအကောင့်ထဲပေါ်နိုင်မလဲ။နောက်ဒီပြည်သူနဲ့အတူဆိုတာနိုင်ငံရေးစကားမဟုတ်ပါဘူး။အုပ်ချုပ်မှုသဘောအရဆိုလို့ရှိရင်ခုနပြောတဲ့နိုင်ငံသားများပါဝင်ဆုံးဖြတ်ပိုင်ခွင့်ဆိုတဲ့တခြားနိုင်ငံတွေမှာလုပ်နေတဲ့ citizen engagement ဆိုတဲ့အစီအစဉ်မျိုးကိုအုပ်ချုပ်ရေးအထက်ကိုပြုပြောင်းလေဘယ်လောက်ထိတည်လာပြီးတွင်လာနိုင်မလဲ။ဒီကိစ္စတွေကိုလုံနိုင်လို့ရှိရင်ဒီဘက်ကခုနချင်းပြချသမှုပပျောက်ရေးကလည်းရော့ပါသွားမှာပေါ့နော်ဒါတွေကဆက်ဆက်နေတဲ့အတွက်ကြောင့်ပုံစုံလိုက်ကြရမယ်လို့ကျွန်တော်ထင်တယ
်အဲ့ဒီအချင်းပြချသမှုနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပဲတိုင်သာတိုင်ရင်သူတို့သိကြရင်အေးအေးယူမယ်လို့မကြခဏပြောတာကြောက်ပါတယ်ဘယ်လောက်ထိတိုင်ရတယ်လဲတကယ်ကအေးအေးယူတာရှိပါလားအေးဟာ
မျိုးနယ်နဲ့ကျေးရွာအဆင့်မှာကတော့များသောအားဖြင့်တိုင်ကြတော့ကြတာလည်းရှိတယ်ဒါပေမဲ့တိုင်တော့တဲ့ဆနစ်မှာကလည်းတိုင်တော့ကြားတဲ့သူကိုယ်တိုင်ကမိမိရဲ့ကိုယ်တိုင်ပြစ်စာသဘောမျိုးမဖြစ်အောင်ဆိုပြစ်စာနဲ့တိုင်ကြားစာနဲ့ကြားထဲမှာခွဲထားတဲ့ line ကခုခုဖော်ရမယ်ဆိုတဲ့ခါကျသူကအန္တရာယ်ကြုံနေရတဲ့ပြဿနာရှိတဲ့အတွက်ကြောင့်မို့တိုင်ကြားမှုကထိရောက်တဲ့လောက်မထိရောက်ဘူးပြစ်စာအနေနဲ့ပဲစည်ရင်းဝင်သွားပြီးတော့အရေးမယူတာတွေအများလာတယ်ပေါ့ဒီသဘောသဘာဝကိုဘယ်လိုဖြစ်ရှင်းမလဲဆိုတာကလက်ရှိပြောင်းလဲလာတဲ့ဆရာဦးအောင်ကြီးဦးဆောင်တဲ့ကျင့်ပြခြားစားမှု comedy ရဲ့စိတ်ခေါ်ချက်တစ်ခုလို့ကျွန်တော်တို့ပြောရမှာပေါ့နော်သို့တော်လည်းအဲ့ဒီလိုလောက်တာတဲ့ဆုံးဖြတ်ပိုင်ခွင့်ရှိတဲ့လူတွေအာနာသုံးပိုင်ခွင့်ရှိတဲ့လူတွေလို့လို့မရနိုင်တဲ့နီးနာရန်ရားတွေကိုထဲ့တာကပို့ပြီးတော့ခိုင်းမယ်ပြည်သူတွေရဲ့ပြောပိုင်ခွင့်တရေရယူပိုင်ခွင့်เนาะပြည်သူတွေလောက်ပိုင်ခွင့်ဥမာအဖြစ်တရင်တော့တရားစပြီးတရင်ရယူပိုင်ခွင့်ဆိုရင်2023နိုင်ငံတော်ရှုပ်ရဲ့အဥပဒေနဲ့ချိတ်ထားပြီးတော့လုပ်နေတုံးဆိုရင်ဒါတွေကိုလုံးကိုတော့ဘာမပြောင်းသေးဘူးလားပြောင်းပါလားအထူးသဖြင့်တွတ်တော်မှာနော်မြို့သားဒီမိုကရေစီဖွဲ့ချုပ်ကအမတ်အများစုရတဲ့ခါမှာဒီလိုဥပဒေကိုကျွန်တော်တို့ပြန်ပြီးမကြည့်သင့်ဘူးလားပြည်သူလူထုရဲ့တရေရယူပိုင်ခွင့်ဥပဒေကိုကပြတ်ထမ်းဖို့မသင့်ဘူးလားဒါကိုတော့နိုင်ငံသားတယောက်ရဲ့အခြေခံခွင့်ရဲထဲမှာကတရေရယူပိုင်ခွင့်ကိုမထည့်နိုင်ဘူးလားဒါတွေအကုန်လုံးကဆက်ဆက်နေတဲ့အတွက်ကြောင့်မြို့နယ်ကျေးရွာအဆင့်လေးဖြစ်စေကမူအဲ့ဒီဟာကြီးတစ်ခုလုံးစုံလိုက်ကြီးကြိုင်ဖို့လိုလိမ့်မယ်ထင်တယ်အခုတတိတော့အဲ့ဒီအပိုင်းမှာအားနည်းတယ်လို့ကျွန်တော်ထင်တယ်ဗ
ျတကယ်တော့ဒီစတိုင်တဲ့လူ whistleblower ကိုအကောက်ွယ်
ပေးရမယ်ဟာလေလိုအပ်တယ်အခုလူများတခြားနိုင်ငံတွေမှာတော့အဲတုံးပေါင်းခောက်တဲ့လူရဲ့ဟိုအကာအကွယ်ပေးတဲ့တော့ဥပဒေရှိတာအခုကျွန်တော်တို့စီမှာတော့မရှိသေးဘူးပေါ့နော
်ဆိုရင်โอเคနောက်ဆုံးနေ့မြင်လာရတော့မြန်မာနိုင်ငံရဲ့ရက်ွက်ကြီးရွာတွေဟာဟိုအရင်ခစ်ဆက်ဆက်တွေပဲပေါ့လေဟိုအထူးသဖြင့်ဒီတပါတီအာဏာရှင်ခစ်တွေရုံငါနဲ့ဆိုင်ရင်နောက်ပြီးတော့ဒီနာအဖနာဝတာရုခစ်နဲ့ဆိုင်ရင်နေလို့ထိုင်လို့ပိုကောင်းလာသလားကြီးရွာလူလူကပို့ပြီးတော့ရကွက်ထဲမှာနေလို့ထိုင်လို့ကောက်လာတယ်လွတ်လပ်လပ်ရှိတော့ခံစားရတယ်ထင်လားဆရာ
ရေဘူးကတော့ပြည်သူတွေကသူတို့အခွင့်အရေးတွေကိုသိလာတယ်လို့ကျွန်တော်ထင်တယ်ဥမာအဖြစ်ကျွန်တော် VOA မှာလည်းအဲတချို့စီစဉ်လေးတွေပို့တယ်ပုံမှန်ယူသွားတဲ့အချိန်မှာပို့နေတဲ့ကာလတုန်းကကျွန်တော်လက်ဘရောင်းကိစ္စကိုခြေရွာတီဆင်းပြီးကျွန်တော်မေးခဲ့ဘူးတယ်အဲ့ဒီအင်တာဗျူးလုပ်ခဲ့တဲ့ခြေရွာသူမျိုးသမီးကြီးကိုကျွန်တော်ဒါကိုကျွန်တော်ရေဒီယိုမှာသုံးမယ်ဆိုရင်ကိုဖွင့်ပြပါသလားလို့ကျွန်တော်ဖွင့်ပြချက်တောင်းပါတယ
်
တောင်းတဲ့အားဖွင့်ပြတယ်လို့သူကပေးတယ်ပေးပြီးတော့လူအဲ့ဒီမှာ तू ကဘာလဲပြောလိုက်လဲဆိုဟေးတဲ့ဒီလိုကြားတယ်မလားတဲ့ဘတို့ခွင့်ပြုချက်ရမှသုံးရတယ်ဆိုတာဒါပဲတဲ့ဆိုလိုတာကအဲ့ဒီလိုတက်ကြွမှုနဲ့မိမိခွင့်ကိုနားလည်လာတဲ့လူတွေကိုကျွန်တော်ကိုယ်တိုင်အထူးသဖြင့်ပဋိပက္ခတွေပြောနေတဲ့လက်ဘောင်းလိုနေရာမျိုးမှာတော့ကျွန်တော်တို့တွေ့လာရပြီပေါ့ဆိုတော့နေကောင်းနေမယ်ဒါပေမဲ့ပြောင်းလဲတွေကတော့ကြေးရွာအဆင့်မှာလည်းဆရှိလာပြီလို့ကျွန်တော်ထင်တယ်
မြန်မာရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ဆက်မယ့်သူယုံကြည်ရာအစီအစဉ်မှာတော့အမေရိကန်တပ်မတော်စစ်သူနာဗျူတက်ခွဲကတက်ချက်ကြီးအယ်ခွန်ဘူးရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာ
ပါကျမယုံကြည်တဲ့အရာကတော့ပညာရေးပဲဖြစ်ပါတယ်ဒီကမ္ဘာလောကမှာကျမတို့ယုံကြည်မျက်နှာတန်ဖိုးထားတဲ့အရာတွေအများကြီးရှိပါတယ်ဥပမာပြောရရင်ရွှေငွေအုပ်စာမိတ်ဆွေခင်မွန်းကောင်းတဲ့မိသားစုတွေပဲဖြစ်ပါတယ်လူသားတွေရဲ့ဓလေ့စရိုက်ကွဲပြားသလိုမိမိတန်ဖိုးထားတဲ့အရာတွေဟာလည်းအင်မတန်မှကွဲပြားပါတယ်ဒီအရာတွေအလုံးဟာလည်းမတည်မြဲပါဘူးတနေ့မှပျောက်ပြယ်သွားမှာပါဒါပေမဲ့နောင်လာနောက်သားတွေကိုပေးနိုင်တဲ့အကောင်းဆုံးသောအမွေလက်ဆောင်ကတော့ပညာအမွေပါပညာသာဖြစ်ချင်းဆိုတာဂုံပကာသနာတစ်ခုအတွက်ပဲမဟုတ်ပါဘူးပညာဟာလူသားတစ်ယောက်ကိုရင့်ကျက်စေပါတယ်ကောင်းမွန်မှန်ကန်တဲ့ဆုံးဖြတ်ရွေးချယ်မှုတွေကိုပြုလုပ်နိုင်စေပါတယ်။ဒါရင်မကသေးပါဘူး။အသက်ကြီးလာပြီးဒီနေ့ဘဝတက်တာကိုပြန်လည်သုံးသပ်တဲ့အခါနောင်တရတဲ့နေ့ရက်တွေ၊ညည်ရကြရတဲ့နေ့ရက်တွေ၊နေပါမှာတေချာပေါက်ပါ။ကျမရဲ့အတွေ့အကြုံတစ်ခုကိုဒီနေ့နားဆင်နေတဲ့ပရိသတ်တွေနဲ့ ဝင်မြချင်ပါတယ်ကျွန်မအမေရိကကိုအကြောင်းတက်ဖို့2009ခုနှစ်မှာရောက်ရှိခဲ့ပါတယ်ကျွန်မရဲ့မိဘတွေငငယ်တုန်းကသင်ကြားပေးခဲ့တဲ့အတိုင်းကျွန်မပညာကိုအင်တာမမြင်လို့ပါတယ်အမေရိကမလာခင်အမေရိကန်စင်တာမှာအင်္ဂလိပ်စာတွေကိုတက်နေလောက်တင်ယူပြီးဒီမှာကြောင်းတက်နိုင်ဖို့ပြင်ဆင်ခဲ့ပါတယ်ဒီနိုင်ငံမှာကြီးခဲ့တာမဟုတ်တဲ့အတွက်ကြောင့်အမတ်မချင်ပဲကြောင်းတက်စင်မှာအခက်အခဲမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပါတယ်အမေရိကပညာရေးနဲ့ဗမာပြည်ပညာရေးဟာအင်တာမကွာခြားပါတယ်ဗမာပြည်မှာကျောင်းတက်တုန်းကစာရီကိုအလွတ်ကျက်ပြီးဆောင်ပွဲမှာမမီလောက်ခြားရေးပြီးဖြေရပါတယ်အမေရိကကကျောင်းမှာဆိုလို့ရှိရင်အလွတ်ကျက်ရုံနဲ့ဆောင်ပွဲမအောင်နိုင်ပါဘူးစာရီကိုတရားပေါက်နားလည်မှဆောင်ပွဲဖြေဆိုအောင်မြင်နိုင်မှာဖြစ်ပါတယ်ကျွန်မဒီမှာကျောင်းစားတက်တုန်းကဆရာဆရာမတွေပြောတာမြန်လွန်းလို့နားလည်အောင်အရင်ကြိုးစားရပါတယ်တကယ်ချင်းတွေအပြင်မှာပြောပါနေချိန်မှာကျွန်မကအချင်းပိုယူပြီးစာရီကိုလေ့လာပါတယ်အမေရိကကိုရောက်စဆိုတော့ဒီကယဉ်ကျေးမှုတွေကိုနားလည်အောင်လဲစူးစမ်းလိုက်နိုင်ရပါတယ်။တချိန်ထဲမှာပဲအင်ကိုလည်းအလွန်သတိရပါတယ်။အဲ့ဒီလိုနဲ့2008ခုနှစ်နှစ်ဆန်းပိုင်းမှာကျမကြောင်းထွက်ခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာကျမကျွန်တော်ပြုအကူအညီနဲ့တနစ်ကျော်အလုပ်လုပ်ကင်ခဲ့ပါတယ်။ဒီမှာကိုချရော့ဘော်ကိုရည်တည်နိုင်ဖို့အင်တာမစူးစမ်းရပါတယ်။ကျောင်းတက်စရိတ်တွေကလည်းအလွန်ဈေးကြီးပါတယ်။နောက်ထပ်တနည်းကြော်ကြမှာကျမအမေရိကစစ်တပ်ထဲကိုဝင်ပြီးတာဝန်ထမ်းဆောင်ခဲ့ပါတယ်အခုဆိုရင်စုစုပေါင်း9နီးပါးရှိပါပြီ2016ခုနှစ်လယ်လောက်မှာကျမအစိုးရစိုက်ပင်နဲ့ဒူနာဖြူကျောင်းကိုပြန်လည်တက်ရောက်နိုင်ခဲ့ပါတယ်အခုကျောင်းပြီးဖို့လမ်းတစ်ဝက်ကိုရောက်နေပါပြီကျမဘယ်နေရာရောက်ရောက်ကျောင်းတက်ခြင်းနဲ့စိတ်ကျောင်းပြီးခြင်းနဲ့စိတ်ပညာသက်ဖြစ်ခြင်းနဲ့စိတ်ဘယ်တော့မှပျောက်ွယ်မသွားပါဘူးစိတ်လည်းမလျှော့ခဲ့ပါဘူးအကြောင်းအမျိုးမျိုးကြောင့်အခက်အခဲအမျိုးမျိုးတွေကြုံတွေ့ခဲ့ရပေမဲ့ဘယ်တော့မှစိတ်မလျှော့ခဲ့ပါဘူး။ပညာတတ်ဖြစ်ရင်မိသားစုကိုကူညီနိုင်မယ်။ကိုယ့်ရဲ့မိတ်ဆွေအတိုင်းအဝိုင်းပြည်သူအကျိုးတွေကိုမြောင်များစွာထမ်းဆောင်နိုင်မယ်ဆိုတာကျွန်မလုံးဝယုံကြည်ပြီးသားပါ။ဒီနေ့နားဆင်နေတဲ့မိဘတွေကိုအားပေးချင်ပါတယ်။တပည့်တွေကိုပညာတတ်ကြီးတွေဖြစ်အောင်စိတ်မလျှော့ပဲလေ့ကျင့်ပြောထောင်ပေးပါ။လူငယ်တွေကိုလည်းအားပေးချင်ပါတယ်။ပြည်ရင်းပြည်ပဘယ်နေရာမှာနေနေဘယ်နေရာမှာရောက်ရောက်မိမိစိတ်ဝင်စားတဲ့ပညာတစ်ခုကိုရအောင်သင်ယူပါအဲ့ဒီပညာကိုကျွမ်းကျင်အောင်လေ့လာပါစိတ်တမကြပါနဲ့တနေ့မှစူးစမ်းရုံးကန်ရကျွတ်နှက်မှာပါတနေ့မှမိဘမိတ်ဆွေညီကိုမောင်နှမတွေဂုံယူနိုင်တဲ့သူတယောက်ဖြစ်လာမှာပါလို့တိုက်တွန်းချင်ပါတယ်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အမေရိကန်တက်မတော်စစ်သူနာပြည်တက်ခွဲကတက်ချက်ကြီးအယ်ခွန်ဘူးရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် Founding Fathers လို့ခေါ်တဲ့ American ပြည်ထောင်စုကိုတည်ထောင်သူတွေဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့အတွက်အစိုးရရဲ့ဥပဒေမူပေါင်းတွေကိုအခြေခံဥပဒေထဲမှာထည့်သွင်းခဲ့ပါတယ်အဲ့ဒါကတော့ဖြည့်ဆွတ်ချက်10ခုပါ3ခုကတတိပုဂ္ဂလအခွင့်အရေးကိုကာကွယ်ဖို့နဲ့9ခုကတော့တရားဥပဒေခိုင်မာစေဖို့ဖြစ်ပါတယ်အဲ့ဒီ10ခုကို Bill of Rights အခွင့်အရေးဆိုင်ရာပြဋ္ဌာန်းချက်လို့ခေါင်းစဉ်တတ်ထားပါတယ် 5th Amendmentပြည့်စွက်ချက်အမှတ်5ကရာဇဝမှုနဲ့ဆွဆွဲခံရသူတွေကိုအစိုးရကတရားစွဲတာမှာအခြေခံဥပဒေအရကန့်သတ်ချက်တွေကိုပြဋ္ဌာန်းထားတာပါ။တစုံတစ်ယောက်ကို Grand Jury လို့ခေါ်တဲ့ခုံသမားရီလူကြီးအဖွဲ့ကအပြစ်ရှိတယ်လို့မဆုံးဖြတ်မချင်းပြင်းထန်တဲ့ရာဇဝမှုတစ်ခုအတွက်တရားမစွဲရဘူးလို့ပြည့်စွက်ချက်အမှတ်5ပထမဆုံးစာပိုင်းမှာပြဋ္ဌာန်းထားပါတယ်။ Grand Jury ဟာအင်္ဂလိပ်ရိုးရာဥပဒေဟောင်းရဲ့စနစ်တစ်ခုဖြစ်ပြီးဆွဆွဲခံရသူကိုအင်္ဂလိပ်ဘုရင်ကအထိပ္ပယ်မဲ့တဲ့ဒါမှမဟုတ်ပြင်းထန်တဲ့အပြစ်ပေးတာမျိုးမလုပ်ရအောင်အကာအကွယ်ပေးတဲ့ဂျာခန်စနစ်တရဖြစ်ပါတယ်။အစွတ်စွဲခံရသူကိုဘ ਹੁ အစိုးရကမတရားအရေးယူတာကနေကာကွယ်နိုင်ဖို့ Grand Jury စနစ်ကိုဆက်ထားမယ်လို့အခြေခံဥပဒေရေးဆွဲသူတွေကရွေးချယ်ခဲ့တာပါ။ဒုတိယစာပိုက်ကတော့နှစ်ထပ်နှစ်နာမှုလို့ဆိုတဲ့အလားတူပြစ်မှုတစ်ခုအတွက်စွတ်စွဲခံရသူကိုထပ်ခါတလဲလဲတရားစွဲတာမျိုးကနေအကာအကွယ်ပေးထားပါတယ်။ဆိုလိုတာကတစုံတစ်ယောက်ဟာပြစ်မှုတစ်ခုအတွက်အပြစ်မရှိဘူးလို့တွေးထားပြီးရင်အဲ့ဒီအလားတူဆွဆွဲချက်နဲ့တရားရုံးအသီးသီးမှာထပ်ခါတလဲလဲတရားစွဲမခံရဘူးပါတတိယစာပိုက်မှာတော့ဆွဆွဲခံရသူအနေနဲ့ရာဇဝမှုတွေမှာကိုကိုကိုအပြစ်ရှိအောင်အတင်းအကျပ်ထွက်ဆိုခိုင်းတာမျိုးမဖြစ်ဘူးအကာအကွယ်ပေးထားပါတယ်
မြင့်မြင့်တက်တဲ့တူဦးဟာတရားခွင်အတွင်းကိုယ့်အတွက်အပြစ်ဖြစ်စေမဲ့အဖြေမျိုးမပေးမရအောင်ဒီဖြစ်ဆွက်ချက်အမှတ်၅ကိုတုံးပြီးမေကွန်းတွေကိုမဖြေဘဲညှင်းလို့ရပါတယ်စတုဒ္ဓစာပိုက်ဓမ္မမဟုတ်ဒူးပရိုဆက်ထိုက်တဲ့တဲ့တရားစီရင်ရေးစာပိုက်မှာတော့တရားစီရင်ရေးစနစ်ထဲမှာလူပုဂ္ဂိုလ်အားလုံးကိုမျက်မျှတတ်တာစစ်ဆေးစီရင်ဖို့အာမခံထားပါတယ်တစုံတရာရဲ့ဘဝလွတ်လပ်မှု
ပေးမှုတွေကိုလိုက်နာဖို့လိုအပ်ပါတယ်။ပင်စမစာပိုက်မျှတာတဲ့ရော်ကြီးဆိုင်ရာစာပိုက်မှာတော့ပုဂ္ဂလိကပိုင်ပစ္စည်းကိုအများပြည်သူအသုံးပြုဖို့ဗဟိုအစိုးရကရယူခွင့်ရှိပေမဲ့ရယူချိန်မှာရှိတဲ့မျှတာတဲ့ဈေးကွက်ပေါက်ဈေးအတိုင်းပိုင်ရှင်ကိုရော်ကြီးပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ဖြည့်ဆွက်ချက်အမှတ်9ဟာအခြေခံဥပဒေရေးဆွဲသူအများအပြားဗြိတိရှအုပ်ချုပ်မှုအောက်မှာကြုံခဲ့ရတဲ့တရားရုံးတွေရဲ့အလွန်အကျွံအာဏာသုံးလုံးဆောင်မှုတွေကိုဓာတ်ဆီးဖို့ဖြစ်ပါတယ်။ဆွဆွဲခံရသူကိုချင်းချောက်ပြီးတော့ကို့ဖာသာအပြစ်ကြအောင်အတင်းအကျပ်မလုပ်ဖို့ကာကွယ်ပေးထားတယ်လို့တရားရုံးတွေမှာမျှတာတဲ့စီရင်မှုရှိဖို့အာမခံချက်ပေးထားပါတယ်။နှစ်ဆရာစုလေပိုင်းကတရားဝန်ချုပ်တရားသူကြီးဝီလျံအိုဒေါဂလက်စ်ရဲ့စကားအရဆိုရင်ဖြင့်ဖြည့်ဆွက်ချက်အမှတ်9ဟာမိတ်ဆွေဟောင်းတဦးမိတ်ဆွေကောင်းတဦးအာဏာရှင်လက်အောက်ကလွတ်မြောက်ဖို့ဂုံတိတ်ခါပြည်စုံဖို့ရင်ကျေးသမှုရှိဖို့လူသားရဲ့ရုန်းကန်မှုမှာမဟာမှတ်တိုင်ကြီးတစ်ခုပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပြပါပါရှင
်သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မှုကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်အတန်ကနေကြာတာပရင်းနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာတာပရင်းနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုနိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံတာကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နိုင်ငံသားတူဖြစ်တဲ့ဘီလ်ရစ်ချာဆန်ဟာယခင်ရေမြန်မာအစိုးရကစစ်ဖော်စီလိုက်တဲ့နိုင်ငံသားအကြံပေးအဖွဲ့ကနေဘလူးနဲ့မှနှုတ်ထွက်သွားပြီဖြစ်ပါတယ်။ဒီအဖွဲ့ဟာမြန်မာနိုင်ငံပြောင်းလဲအောင်သတိထင်ရှားလှုပ်ဆောင်မဲ့အဖွဲ့တစ်ခုမဟုတ်ဘူးလို့ပြောကြရင်နှုတ်ထွက်သွားခဲ့တာဖြစ်ပြီးဘလူးနဲ့မှပဲမြန်မာနိုင်ငံကသူပြန်လည်ထက်ခွာသွားခဲ့ပြီလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာယခင်ပြည်နယ်အတွင်းအမကန်ကျဲရှိတဲ့ငင်းချမ်းရေးတည်ငင်းရေးဖွံ့ဖြိုးရေးတွေလိုအပ်နေတဲ့အချိန်မှာမူဝါဒပြောင်းလဲရေးကိစ္စတွေလိုအပ်တာကိုစန့်ကျင်နေတဲ့ဒီအကြံပေးအဖွဲ့ဟာအစိုးရလုပ်သမျှကိုဝိုင်းပြီးအော်ပါပေးနေမဲ့အဖွဲ့မျိုးသားဖြစ်တယ်လို့မစ္စတာရစ်ချင်းစင်ကထုတ်ပြန်ကြတဲ့မှာကြေညာလိုက်ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာဒီအကြံပေးချက်များအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးဒီအကြံပေးကော်မတီရဲ့အကြံပေးကော်မတီနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့တွေ့ဆုံပြီးနှစ်ရက်အကြာမှာမစ္စတာရစ်ချင်းစင်ကဒေါန်ဆန်းစုကြည်ဟာမော်ရယ်လီဒါရှစ်လို့ခေါ်တဲ့ကျင်းပသက်ခါရကောင်းဆောင်မှုကင်းမဲ့နေတယ်လို့လည်းဆွဆွဲသွားပါတယ်။ဒေါန်ဆန်းစုကြည်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာပြောကြားခြင်းမရှိပါဘူး။တချိန်ထဲမှာပဲအမေရိကန်အထက်လွှတ်တော်ပါတီကြီးနှစ်ရက်စလုံးကပါဝင်တဲ့အမတ်တချို့ကအမတ်အများစုခေါင်းဆောင်မစ်မကော်နဲဟာမြန်မာခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့ဆက်ဆံရေးကောင်းတဲ့အတွက်ကြောင့်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးအရေးယူမဲ့ကိစ္စကိုအချိန်ဆွဲထားတယ်လို့ဆွဆွလိုက်ပါတယ်။တခုတည်းသောပြဿနာကအထက်လွှတ်တော်အမတ်မစ်မကွန်ဒန်နဲ့ဒေါန်ဆန်းစုကြည်တို့အကြားယင်းနီနီဆက်ဆံရေးရှိနေကိစ္စပဲဖြစ်တယ်လို့အထက်လွှတ်တော်အီလီနိုယ်ပြည်နယ်အမတ်ဒစ်ဒါဘင်ကဗီဒီယိုကိုပြောကြားလိုက်ပါတယ
်ထိတက်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကြော်စံသာကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒစ်မက်ဂနက်ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်ရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကဘာနှန့်ကတောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှေလန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မွေးပါ
This program has come to you from the Voice of America, Washington.